Welcome to the Voice of America in Burmese.
မင်္ဂလာပါတော်တော်ရှင်များခင်ဗျာ VOA American တိုင်းရဲ့2022ခုနှစ် April 8ရက်ကျော်တပ်ပရင်းမနက်ဖက်အစီအစဉ်တွေကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ Kilometer 3240 48တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်လို့ VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ။ကျွန်တော်အမြတ်သူပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်တင်ဆက်သွားမှာပါ။ဒီကနေ့ထုတ်လွှင့်မယ့်အစီအစဉ်မှာတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်
ဘလိုပုံစံနဲ့ရှိမလဲဆိုတော့တော်တော်စိတ်ဝင်စားဖို့ကောင်းနေတယ်။တော့သူတို့ကဒါဟိုဟာဖြစ်သွားပြီလေ။ hijack လုပ်ထားတဲ့ပုံစံဖြစ်သွားပြီ။တကယ်လို့ဒါဒီက foreign
လန်ဒန်မြို့ကမြန်မာတန်ရုံးမှာတန်မတ်ကြီးကိုဝင်ခွင့်မပေးဘဲအပိုင်စီးရတဲ့တဲ့င်းကိုကြားကြမှာပါ။ဆရာနာသိန်းစန့်ကျင်ရေးလှုပ်ရှားမှုတွေကိုအကြမ်းဖက်ဖြိုခွင်းမှုတွေအတွင်းလူပေါင်းတရာစင်တည်ခဲ့ရတဲ့တဲ့င်းနဲ့ covid ကပေးလွန်ကာလမှာကျန်းမာပြီးတော့တာတူညီမျှကဘာကြီးဖြစ်ရတဲ့အတွက် WHO ရဲ့မျှော်မှန်းချက်တွေအကြောင်းလဲနားဆင်ရမှာပါ။စီစဉ်နောက်ပိုင်းမှာတော့ဥကြောစနာရဲ့မြန်မာအရေးသုံးသပ်ချက်ပြည်သူ့ကျန်းမာရေးကဏ္ဍနဲ့တပတ်တွင်အားကစားကဏ္ဍအစားအသောက်တွေကိုနားဆင်ရမှာဖြစ်ပါတယ်။ခုတော့ကျသပရီနဲ့မနက်ဖက်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုအောင်လင်းတို့ကပြောပြပေးပါဦးခင်ဗျာ
။ပရတိန်နိုင်ငံလန်နာမြို့ကမြန်မာတန်ရုံမှာရုံနှွေးအာဏာသိမ်းတဲ့သဘောဖြစ်ပေါ်နေပါတယ်။ပုတ်ထုံးနေနောက်ပိုင်းကမြန်မာတပ်မကြီးခဏအပြင်သွားနေတဲ့အချိန်မှာတန်ဝန်တန်းတို့ကအထဲကနေတကားပိတ်ထားပြီးတော့အဝင်ခံဖို့ညှဉ်းဆန်းခဲ့တာလို့လဲတန်ရုံအပြင်ကအခြေအနေကိုလူမှုကွေရမှာတိုက်ရိုက်ထုတ်လွှင့်နေသူတွေကပြောပါတယ်။တအမတ်ကြီးဦးကျော်စွာမင်းကတော့အခြေအနေကိုအခုလိုပြောပါတယ်
။ You know you don't you understand that it's kind of cool. You know of London you know this kind of you know cool is not going to happen.
ဒါအာနာသိန်းတဲ့တဘောပါလန်ဒန်မြို့လေကောင်မှာဖြစ်နေတာပါ။ဒီလိုအာနာသိန်းတဲ့ပုံစံမျိုးလှုပ်လို့မရဘူးလို့တအမတ်ကြီးဦးကျော်စွာမင်းကပြောသွားတာပါ။တန်ယုံအပြင်ဖက်ကကားပေါ်မှာရှိနေပြီးတန်ယုံနဲ့ပြန်ဝင်ခွင့်ရဖို့ဗြိတိရှရဲတပ်ဖွဲ့ကိုအကူအညီတောင်းခံထားပေမဲ့တန်တမန်ပိုင်နယ်မြေဖြစ်တာကြောင့်အရေးယူဆောင်ရွက်ပေးလို့မရကြောင်းတုံ့ပြန်ခဲ့တယ်လို့လည်းလူမှုကွန်ရက်ထုတ်လွှင့်မှုတွေမှာပြောဆိုခဲ့တာတွေ့ရပါတယ်။တန်ယုံပြည်ပကိုရောက်လာတဲ့မြန်မာနိုင်ငံသားတချို့ကိုတော့လူစုခွဲဖို့ရဲတပ်ဖွဲ့ကတတိပေးခဲ့တာကြောင့်လူစုလူဝေးကြီးကြီးမားမားတော့မရှိခဲ့ပါဘူး။တန်ယုံအပြင်မှာပြန်ဝင်ခွင့်ရဖို့စောင့်ဆိုင်နေကြတဲ့တပ်အမတ်ကြီးဦးကျော်စွာမင်းကို VOA ကဆက်သွယ်မေးမြန်းဖို့ကြိုးပမ်းရမှာတော့လက်တလောမှတ်ချက်မပေးလို့တဲ့ကြောင့်တုံ့ပြန်ခဲ့ပါတယ်။တဲ့အမတ်ကြီးဦးကျော်စွာမင်းဟာပြီးခဲ့တဲ့မတ်လ10ရက်နေ့ကဗြိတိန်နိုင်ငံခြားရေးဝန်ကြီးဒေါမနစ်ရက်ပ်နဲ့တွေ့ဆုံခဲ့ပြီးတဲ့နောက်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးခံရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ကိုပြန်လည်ပေးဖို့လဲကြေညာချက်ထုတ်ပြန်တိုက်တွန်းခဲ့ပူပါတယ်။ဖေဖော်ဝါရီလ10ရက်နေ့ကမြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်ပိုင်းအာဏာဖီဆန်ရေးလှုပ်ရှားမှုတွေမှာကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးအပါအဝင်နိုင်ငံတကာမှရှိနေတဲ့တန်တမာဝန်ထမ်းအတော်များများလည်းပူးပေါင်းပါဝင်ခဲ့တာဖြစ်ပါတယ်။ဒီအချိန်မှာပဲမြန်မာတပ်အမတ်ကြီးဦးကျော်စွာမင်းကိုမတ်လ9ရက်နေ့ကလေးကပြန်ခေါ်ထားပြီးဖြစ်ကြောင်းမြန်မာနိုင်ငံခြားရေးဌာနကလန်ဒန်မြန်မာတန်ရုံတစိတ်တုံးနဲ့ဖေဖော်ဝါရီလ9ရက်နေ့မှာကြေညာချက်ထုတ်ပြန်ပါတယ်။ဧပြီလ9ရက်နေ့ညနေ 9:00 မှာတာဝန်ပြီးဆုံးသွားတဲ့ဦးကျော်စွာမင်းနေရာမှာတပ်အမတ်တင်မခန့်ရသေးခင်တန်ရုံယာယီတာဝန်ခံဒေါက်တာချစ်ဝင်းကိုတူတံမှုအဖြစ်တာဝန်ပေးအပ်ထားကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတော့အုပ်ချုပ်နေတာကိုစတင်တဲ့ပြည်သူတွေကိုစစ်တပ်ကပြစ်ခတ်ဖြိုခွင်းခဲ့တာကြောင့်မနေ့ဗုဒ္ဓဟူးနေ့ကပြည်သူ15ဦးထက်မနည်းတေဆုံးပြီးအတော်များများဒဏ်ရာရသွားပါတယ်။စကိုင်းတိုင်းဒေသကြီးကလေးမျိုးကတပိတ်ခန္ဓာကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကပြစ်ခတ်ဖြိုခွင်းမှုကြောင့်တေဆုံးသူဖမ်းခံရသူတွေလည်းရှိတယ်လို့တပိတ်ကောင်းဆောင်တယောက်ကပြောပါတယ်
။ဆုံးသွားတာ17ဦးရှိပြီ။17ဦးကြီးအတည်ပြုလို့ရတယ်။ဖမ်းဆီးခံရလူတွေကတော့ကြည့်ကြပြောလို့မရသေးဘူး။15ဦးလောက်တော့အနည်းဆုံးရှိနေတယ်တဲ့။15ဦးအထက်မှာလို့ရှိမှာ။ဒဏ်ရာရတာ5ဦးနဲ့10ဦးကြားလောက်ပဲမှန်းတာ။တချို့လူတွေကစီယုံတက်ခွင့်မရတဲ့အတွက်သူကသူစင်ဒီရဲ့နေရာပို့တဲ့လူတွေလည်းရှိတယ်ဒီအနောက်ခံတနာဘက်ကရှိတဲ့ရက်ကွက်အင်းတိန်ဘူးတို့ဝင်ပြီးတော့ဆိုင်းဆိုင်ပေါ့နော်အီလီမီယာကိုကျိုးတုပ်ပြီးတော့သူတို့ပတ်စံ90%လောက်နဲ့တချို့ပစ္စည်းခိုးသွားတယ်လို့ပြောတယ
်မနေ့ဧပြီလ9ရက်နေ့မှာပဲပဲခူးမျိုးကဆန္ဒပြပွဲကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကပြစ်ခတ်ဖြုတ်ခွဲလို့နှစ်ဦးထက်မနည်းတေဆုံးပြီးတော့တံရရသူတွေလည်းရှိခဲ့တယ်လို့မျက်မြင်တွေ့သူပဲခူးမျိုးခန့်က VOA ကိုပြောပါတယ်စကိုင်းတိုင်းတန့်ဆဲတပိတ်မှာလဲစစ်တပ်ရဲ့လက်ချက်ကြောင့်ပြည်သူတို့တေဆုံးခဲ့တာပါဒဝေမျိုးတပိတ်စစ်ကြောင်းကိုလဲအကြမ်းဖက်ဖြိုခွဲခံရတဲ့အတွက်ကြည်ဆန်ထိတူတူရှိပြီးတော့အဖမ်းခံရသူကတော့ကိုဦးထက်မနည်းရှိတယ်လို့ဒေတာခန်တွေကပြောပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲမျိုးဆန္ဒပြသူတွေကိုလဲစစ်အုပ်ချုပ်ရေးကောင်စီဘက်ကမျက်ရည်ပုံးတွေတုံးပြီးတော့အကြမ်းဖက်ဖြိုခွဲခဲ့တာပါတခါရှမ်းပြည်တောင်ပိုင်းညောင်ရွှေမြို့မှာလဲတံမုံတီလို့ဆိုပြီးစားတောက်ဆန်ကူကိုဝင်ရောက်ဖျက်ဆီးခဲ့တဲ့အတွက်စစ်ဖက်တပ်ဖွဲ့ဝင်တွေကိုဒီကိစ္စဖြေရှင်းပေးဖို့ရဲစခန်းကိုမြို့ခန်တွေတွားရောက်တောင်းဆိုတဲ့အခါမှာပြစ်ခတ်မှုဖြစ်ပြီးတော့မြို့ခန်သူတေဆုံးခဲ့တယ်လို့ညောင်ရွှေမြို့ခန်ကပြောပါတယ် တခါရန်ကုန်မြို့ကနေရာခုနှစ်ခုလောက်မှာမနေ့ကပောက်ကွဲတံတွေကြားခဲ့ရတယ်လို့သတင်းတွေထွက်နေပေမဲ့တိတ်ဆုံးတံရရတဲ့သတင်းတော့မကြားသလိုဘသူကမှလည်းသူတို့လက်ချက်ဖြင့်ပြောဆိုရတော့မရှိသေးပါဘူး။ရန်ကုန်အမေရိကန်တပ်ရုံးကလည်းလက်လုံအတံပုံးပောက်ကွဲတံတွေကြားရတယ်ဆိုတဲ့သတင်းတွေရထားတယ်လို့ပြောပါရယ်။မနေ့ကပဲရန်ကုန်စစ်မှုဆောင်ကတရုတ်ပိုင် GOC အထက်စေယုံတစ်ခုမိလောင်ခဲ့တယ်လို့လည်းမြန်မာမီးတပ်တပ်ဖွဲ့ကပြောပါရယ်။မြန်မာအရေးနဲ့ပတ်သက်လို့တရုတ်ရဲ့ရည်တည်ချက်ကိုမကျေနပ်တဲ့အတွက်တရုတ်အလံကိုလည်းမနေ့ကရန်ကုန်အလုံးမျိုးနယ်တဲမှာတာစင်နဲ့ချီတဲ့ဆနာပြသူတွေမိရှုဆနာပြခဲ့ကြပါတယ်။မြန်မာစစ်အုပ်ချုပ်ရေးကောင်စီရဲ့လူခွင့်ရေးကျူးလွန်မှုတွေမစင်မချင်းဖန်စီနေဆက်တပ်ဖြတ်မှုကျူးလွန်ထားတဲ့တပ်တွေအထောက်အထားပေါင်း38,000ကျော်ကိုစုဆောင်းရရှိထားတယ်လို့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကပြောပါတယ်။စစ်အုပ်ချုပ်ရေးကောင်စီရဲ့ကြမ်းကြုတ်ရက်စက်မှုတွေကိုဆွေးနွေးဖို့ CRPH ရဲ့နိုင်ငံတကာဥပဒေအကြံပေး Robert Volterra နဲ့ကုလသမဂ္ဂစုံစမ်းစစ်ဆေးရေးအရာရှိတွေပို့ထူးနေမှာတွေ့ဆုံဆွေးနွေးခဲ့တာပါ။ကုလသမဂ္ဂကခန့်အပ်ထားတဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုဆိုင်ရာဖွဲ့ IIMM ရဲ့ပြောခွင့်ရသူကလည်း CRPH ရဲ့ရှေ့နေနဲ့ကနအူတွေ့ဆုံခဲ့ပြီးနောက်ထပ်တွေ့ဆုံဆွေးနွေးမှုတွေရှိကြောင်းအတည်ပြုပေမဲ့အသေးစိတ်အချက်အလက်တွေကိုတော့ပြောမသွားပါဘူး။ CRPH ကစုဆောင်းထားတဲ့တပ်တွေအထောက်အထားတွေထက်မှာမြန်မာစစ်တပ်ကလူခွင့်ရေးချိုးဖောက်မှုတွေကိုကြည်ကြဲပြန့်ပြန့်လှုပ်ဆောင်နေတာတွေ့ရတယ်လို့လည်း CRPH ကဧပြီလ6ရက်နေ့နေဆွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်။အဲ့ဒီအထဲမှာဥပဒေမဲ့တပ်ဖြတ်ခံရတဲ့သူက940ရှိပြီးဖမ်းဆီးထားချိန်မှာတိတ်ဆုံးသူက10ဦးလို့ပေါ်ဝင်ကြောင်းလဲကြေညာချက်မှာပြောထားပါတယ်။ဒါအပြင်တရားမဝင်ဖမ်းဆီးနှိပ်စက်မှုတွေနဲ့ညှိနှိုင်းစွာဆန္ဒပြသူတွေအပေါ်အလွန်အကျွံအင်အားသုံးနှိမ်နင်းတဲ့တပ်တွေအထောက်အထားတွေလဲစုဆောင်ရရှိထားတယ်လို့ပြောထားပါတယ်။ February 1ရက်နေ့မှာစစ်တပ်ကအာဏာရယူလိုက်တဲ့အချိန်ကတည်းကဆန္ဒပြနေကြတဲ့ပြည်သူတွေကအတိုင်းအခံပုံကိုယ်တော်အောင်ဆန်းစုကြည်အပါအဝင်ဖမ်းဆီးထားသူအလုံးပြန်လို့ပေးဖို့ဒီမိုကရေစီစနစ်ပြန်လဲကျင့်သုံးဖို့နှိမ့်စင်မပြတ်တောင်းဆိုနေတာပါ။စစ်တပ်ရဲ့အုပ်ချုပ်မှုရန်ရာတစ်ခုလုံးရှက်တန့်သွားအောင်ရည်ရွယ်ပြီးတော့ပြည်တော်ဝန်ထမ်းတွေဆရာဝန်တွေနဲ့အထက်ကြတဲ့ဝန်ထမ်းတွေကအာဏာဖီဆန်ရေးလှုပ်ရှားမှုမှာပူပေါင်းပါဝင်ပြီးဆန္ဒထုတ်ဖော်နေတာပါစစ်တပ်နဲ့ရဲတပ်ဖွဲ့ကကြီးစံအစ်စ်တွေပါတုံးပြီးတော့အကြမ်းဖက်နေနေနေပေမဲ့ပြည်သူတွေကတော့နှီးပေါင်းဆုံးနဲ့နှိမ့်စင်မပြတ်ဆန္ဒထုတ်ဖော်နေတာပါအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ရဲ့အဆိုအရအာဏာပိုင်တွေရဲ့နေနေမှုကြောင့်ကလေးငယ်48ဦးအပါအဝင်တိတ်ဆုံးသူ600ဝန်းကျင်ရှိပြီးတော့ဖမ်းဆီးခံရသူက2800ကျော်ရှိကြောင်းဖော်ပြထားပါတယ်။မြန်မာနိုင်ငံကရင်ပြည်နယ်နဲ့ပဲခူးတိုင်းထက်ကနေလက်သလောရက်တွေအတွင်းနေရက်စွန့်ခွာထွက်ပြေးနေရတဲ့ပြည်သူထောင်ချီရှိတယ်လို့ကုလသမဂ္ဂရဲ့သတင်းစာမျက်နှာမှာဧပြီလ9ရက်နေ့ကဖော်ပြထားပါတယ်။မွန်ပြည်နယ်တဲကစေပေကန်တခုလည်းပြစ်ခတ်မှုကြောင့်ပျက်စီးသွားတယ်လို့ဆိုထားပါတယ်။မြန်မာစစ်တပ်နဲ့ကရင်လက်နက်ကန်တပ်ဖွဲ့ KNU တို့ကြားတိုက်ပွဲတွေပေါ်ပေါက်နေပြီးမြန်မာစစ်တပ်ရဲ့မစင်မချင်းပြစ်ခတ်တိုက်ခိုက်မှုကြောင့်နေရစွန့်ခွာထွက်ပြေးရသူ9000ကျော်ရှိတယ်လို့လည်းအိုချာကပြောပါတယ်။2020ဒီဇင်ဘာလကတည်းကပြည်သူတွေကြားအသက်အန္တရာယ်ဆိုရိမ်မှုတွေပိုတိုးလာတယ်လို့လည်းဖော်ပြထားပါတယ်။အခုလိုနေရစွန့်ခွာထွက်ပြေးနေရသူတွေအတွက်လူသားချင်းစာနာမှုဆိုင်ရာအရေးပေါ်အကူအညီတွေပေးအပ်နိုင်အောင်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကတပ်ဆိုင်ရာမိဖက်အဖွဲ့တွေနဲ့ဆွေးနွေးနေတယ်လို့လည်းပြောထားပါတယ်။မြန်မာစစ်တပ်ကကျေးရွာတွေအပေါ်လေကြောင်းကပါတိုက်ခိုက်ခဲ့တဲ့အတွက်မတ်လ29ရက်နေ့ကကရင်ပြည်နယ်ကနေထိုင်းနိုင်ငံဘက်ထွက်ပြေးလာသူ3848ဦးရှိတယ်လို့လည်းအိုချာကပြောပါရယ်။ဒုက္ခသည်အများစုကနေရပြန်သွားပေမဲ့လို့ဧပြီလ3ရက်နေ့အထိထိုင်းနိုင်ငံမှာလက်ရှိခိုးလုံနေသူ1169ဦးရှိသေးတယ်လို့လည်းဆိုပါရယ်။မြန်မာနိုင်ငံထဲကနိုင်ငံရေးအချက်အသဲတွေကြောင့်အရှိတောင်အာရှနိုင်ငံတွေအပေါ်မှာလည်းတက်ရောက်မှုတွေရှိနေတာပါ။မြန်မာစစ်တပ်ကအာဏာသိမ်းမှုကြောင့်မြန်မာပြည်သူတွေရဲ့ရေရှည်ကြမ်းမာရေးနဲ့ပညာရေးအပြင်ကလေးငယ်တွေအပေါ်မှာပါတည်ရောက်မှုရှိလာမှာကိုလည်းစိုးရိမ်မှုတွေရှိနေပါတယ်။လက်ရှိပေါ်ပေါက်နေတဲ့အကြမ်းဖက်မှုတွေအချိန်ကြာလာတာနဲ့အမျှကလေးငယ်တို့ရဲ့စိတ်ဖိစီးမှုတွေပိုဆိုးလာနိုင်ပြီးသူတို့ရဲ့စိတ်ပိုင်းရုပ်ပိုင်းအပေါ်မှာပါတည်ရောက်မှုရှိလာလိမ့်မယ်လို့လည်းကုလသမဂ္ဂအစိုးရအရာရှိတွေကပြီးခဲ့တဲ့တစ်ပတ်ကပဲသတိပေးထားပါတယ်။
ဒီလိုရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဘိုင်းဒိုမီတာ24 kHz 12.13 9ဘိုင်းဒိုမီတာ40 kHz 8413 9ဘိုင်းဒိုမီတာ51 kHz 5859နဲ့ဘိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါသေးရှင
်။ Astrazeneca ကကိုဗစ်ရောဂါကာကွယ်ဆေးထိုးပြီးတဲ့သူတို့မှာပုံမှန်မဟုတ်တဲ့တွေးခဲမှုမျိုးတွေ့ရှိရတာကြောင့်ဘေးထွက်ဆိုးရိုးဖြစ်သတ်မှတ်တဲ့အကြောင်းဥရောပစေဝါဆိုင်ရာအေဂျင်စီ EMA ကပြောလိုက်ပါတယ်။ဒါပေမဲ့လည်းစေဝါအန်ရဲ့ဆက်စစ်သုံးသပ်တဲ့ကော်မတီရဲ့အကဲဖြတ်ချက်အရဘေးထွက်ဆိုးရိုးထက်ကာကွယ်ဆေးရဲ့အကျိုးရလဒ်ကပိုများတယ်လို့လည်း EMA အမှုဆောင်ဒါရိုက်တာအမ်မာကော့ကပြောပါတယ်။ပြည်ထောင်နိုင်ငံစေဝါနဲ့ကျန်းမာရေးဆက်ရှိမှုပစ္စည်းထုတ်လုပ်မှုဆိုင်ရာအေဂျင်စီ MHRA ကလည်း ပို့ထုနေမှာပဲအလားတူဆုံးဖြတ်ခဲ့တာပါ။ဂျာမနီနိုင်ငံကကာဝေးဆေးထုတ်လုပ်မှုဆိုင်ရာအချံပေးကော်မတီကတော့ဥရောပဆေးဝါးဆိုင်ရာအေဂျင်စီ EMA ကတွေ့ရှိထားတဲ့ရှက်ရှက်ပါပါတွေးခဲတဲ့မျိုးတွေကိုအစ20လောက်ပို့တွေ့ရပြီး AstraZeneca ကာဝေးဆေးပထမတစ်ကြိမ်ထိုးထားတဲ့အသက်60ရောက်အရွယ်အနေနဲ့တခြားဆေးတမျိုးကိုပြောင်းထိုးကြဖို့လဲတိုက်တွန်းထားပါတယ်။ဒီချိန်ထဲမှာပဲအောင်မြင်မှုရနေတဲ့နှစ်ကြိမ်ထိုးရတဲ့မော်ဒါနာကိုဗစ်ကာဝေးဆေးကိုပြည်ထောင်စုကသူ့ရဲ့ကာဝေးဆေးထိုးတဲ့စီစဉ်မှာထည့်သွင်းလိုက်ပြီးဗိုလ်ထုနေမှာပဲဝေလနယ်မှာစတင်သုံးဆွဲခဲ့ပါတယ်။ပြည်ထောင်စုမှာ AstraZeneca နဲ့ Pfizer ကာဝေးဆေးတွေအပြင်မော်ဒါနာကိုပါတတိယမြောက်ကာဝေးဆေးမျိုးစားဖြစ်အသုံးပြုဖို့အတည်ပြုလိုက်တာပါ။ AstraZeneca ကာဝေးဆေးထုတ်လုပ်မှုမှာအခက်အခဲတွေကြုံနေရရင်မှာပဲပြည်ထောင်စုကမော်ဒါနာဆေး18တန်းမှာယူထားပါတယ်။ပြည်ထောင်စုမှာစတင်တွေ့ရှိခဲ့တဲ့ကူးစက်မြန်ကိုဗစ်ရောဂါအမျိုးအစားကိုအမေရိကန်မှာအတွေ့ရများလာနေတယ်လို့အမေရိကန်ရောဂါထိန်းချုပ်တာစီဌာန CDC ကြီးကပြောဆိုလိုက်ပါတယ
် Based on our most recent estimates from CDC surveillance the B.1.1.7 variant is now the most common lineage circulating in the United States
CDC ရဲ့မကြာသေးခင်ကစောင့်ကြည့်လေ့လာမှုတွေပေါ်ခန့်မှန်းတွက်ချက်မှုတွေအရ B.1.1.7 အမျိုးအစားအခုခါအမေရိကန်မှာအတွေ့များလာနေပါတယ်လို့ CDC ညွှန်ကြားရေးမှူးရိုရှဲဝါလန်စကီကဗိုလ်ထုနေမှာပြောဆိုလိုက်ကြပါယောဂပိုးအမျိုးအစားတွေဟာလူငယ်တွေမှာပုံမှုကူးစက်လွယ်ရာတွေ့ရပြီးမကြာသေးခင်သတင်းပတ်ကကူးစက်မှုတွေမှာပုံမှုတွေ့ရှိလာတဲ့အကြောင်းလဲ COVID-19 တက်ဖြစ်ရေးအဖွဲ့ရဲ့အေဗီလိုတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ9ရက်အတွင်းနေ့စဉ်ပြည်မြကူးစက်မှုနှုန်းက 2.3 ရာခိုင်နှုန်းတိုးလာပြီး 6,888 ရောက်ရှိတယ်လို့လည်းပြောဆိုခဲ့ပါတယ်ပြီးခဲ့တဲ့တစ်ပတ်အတွင်းနေ့စဉ်ဆေးရုံတင်ရသူလူနာရေးတွေ့ရလဲ 2.9 ရာခိုင်နှုန်းတိုးလာခဲ့တာပါအသက်30နဲ့40ဝန်းကျင်လူငယ်တွေမှာရောဂါပြင်းပြင်းထန်ထန်ခံစားရတာတွေ့ရှိရကြောင်းလဲ CDC ကြီးကပြောပါတယ်နေ့စဉ်ပြည်မြအမေရိကန်3000လောက်ကိုကာကွယ်ဆေးထိုးပေးနေတဲ့အားတက်စရာသတင်းတွေကြားနေရပေမဲ့နောက်ထပ်ကူးစက်ပြန့်နှံ့မှုနှုန်းတွေတိုးလာနေတယ်လို့လည်းပြောဆိုခဲ့ပါတယ်။ကာကွယ်ဆေးထိုးတဲ့စီစဉ်ကိုအရှိန်မြင့်မှုလို့လူထုဘက်ကပူပေါင်းဆောင်ရွက်ဖို့လည်းတိုက်တွန်းခဲ့တာပါ။မကြာခင်ရက်တွေတွင်ကိုဗစ်ရောဂါပိုးနှစ်ဆင့်ကူးစက်မှုနှုန်းတိုးလာတဲ့အိန္ဒိယနိုင်ငံဟာကမ္ဘာမှာကာယရောဂါကူးစက်မှုအချက်အချာနေရာတစ်ခုဖြစ်လာနေပါတယ်။ရောဂါကူးစက်မှုရေသတင်းပတ်နဲ့ချီကြဆင်းလာခဲ့ပြီးမှတချို့ပြန်ကူးစက်မှုတွေကြုံနေရတာပါ။ယောဂကူးစက်မှုတွေတိုးလာတဲ့ကြောင်းကမ္ဘာမှာကာကွယ်ဆေးအများဆုံးထုတ်လုပ်တဲ့အိန္ဒိယနိုင်ငံကနေကိုဗစ်ကာကွယ်ဆေးပြပတင်ပို့မှုတွေလည်းကြဆင်းလာပါတယ်။ဒီနှစ်ဆန်းမှာတော့ကာယောဂကူးစက်မှုတန်းအပြင်းထန်ခံခဲ့ရတဲ့အိန္ဒိယနိုင်ငံမှာယောဂကာကွယ်ရေးအစီအမံတွေကိုရှော့ချလိုက်တာကြောင့်လူရည်ထူထပ်တဲ့တိုင်းပြည်မှာတချို့ပြန်ကူးစက်မှုတွေကြုံနေရတာလို့လည်းကျန်းမာရေးပညာရှင်တွေကပြောဆိုနေပါတယ်။ဒေသတော်ရွေးကောက်ပွဲအတွက်ပြည်내၅ခုမှာစီးရုံးလှူရှာမှုတွေအတွင်းလူစုလူဝေလောက်ခဲ့ကြပြီးအများစုကလည်းနှကောင်းစည်းကာကွယ်တွေမတုံ့ခဲ့ကြပါဘူး။နိုင်ငံမြောက်ပိုင်းဥထရာခန့်ပြည်내မှာလည်းဟိန္ဒူဘာသာဝင်ရဲ့အစဉ်လာယုံကြည်ချက်အရဂင်းကာမြစ်ထဲမှာစင်ကြယ်အောင်စေးကျော်တဲ့အနေနဲ့နေ့စဉ်လူပေါင်းရာနဲ့ချီစုဝေးကြတဲ့တလကြဘာသာရေးခန္ဓာတွေစတင်နေတယ်လို့မင်္ဂလာဆောင်တွေမိသားစုခန္ဓာတွေကိုလည်းလူစုလူဝေးတွေနဲ့ကျင်းပနေပါဗျ။စီဝါရေးချက်ချမွန်ပိုင်းမြို့မှာဆိုရင်လေကိုဗစ်ရောဂါပိုးကူးစက်သူအများဆုံးအတည်ပြုတဲ့နေ့မတိုင်ခင်တရက်မှာပဲဈေးတွေရထားတွေကမ်းခြေတွေမှာလူတွေနဲ့ပြည့်နေနေခဲ့ပါဗျ။ရောဂါကူးစက်မှုတွေပြန်တိုးလာရကဒီတစ်ပတ်ထဲမှာပဲအိန္ဒိယမှာပထမဆုံးအချိန်ဖြစ်ကူးစက်သူတနေ့ထဲမှာ3000ကျော်သွားပါဗျ။ပေါ်လူနေကကူးစက်သူ3,500,936ယောက်အတည်ပြုခဲ့တဲ့အတွက်အိန္ဒိယမှာကာယောဂါကျောခြင်းကဆက်လို့အများဆုံးလည်းဖြစ်ခဲ့ပါတယ်။အမေရိကန်ကမ္ဘာသတင်းမီဒီယာအေဂျင်စီ USAGM ရဲ့လက်အောက်ခံ View American တဲ့တခြားနိုင်ငံခြားဘာသာနဲ့ထုတ်လွှင့်တဲ့သတင်းဌာနတွေအတွက်သတင်းလွှတ်ခွင့်ရှိနိုင်ငံခြားဝန်ကြီးအန်တိုနီဘလင်ကင်ကကလိပ်ပြုပြောဆိုလိုက်ပါတယ်။ဆိုရသတင်းဌာနကိုအမေရိကန်နိုင်ငံခြားဝန်ကြီးဌာနကကြီးချက်တာမဟုတ်ပေမဲ့ဝန်ကြီးဘလင်ကင်က USAGM ယာယီမှုဆောင်ရာရှိချုပ်ကေလူးချောင်နဲ့အင်္ဂါနေ့ကတွေ့ဆုံပြီးအမေရိကန်ရဲ့နိုင်ငံခြားရေးအရမှာလွတ်လပ်တဲ့မီဒီယာရဲ့ခန့်ခန့်တာနဲ့ပတ်သက်လို့ဆွေးနွေးကြတာပါလွတ်လပ်တဲ့သတင်းမီဒီယာတွေနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုမှုတွေကိုကန့်သတ်ချုပ်ချယ်ခံရတဲ့တိုင်းပြည်တွေမှာအထူးသဖြင့် USAGM လက်အောက်ခံသတင်းဌာနတွေရဲ့လွတ်လပ်တဲ့သတင်းရေးသားဖော်ပြမှုတွေဟာအရေးကြီးတဲ့ခန့်ခန့်တာမှာရှိနေတဲ့အကြောင်းလဲတွေ့ဆုံမှုပြီးနိုင်ငံခြားရေးဌာနကသတင်းထုတ်ပြန်ရမှာပြောဆိုထားပါတယ် USAGM လက်အောက်ခံသတင်းဌာနတွေရဲ့လွတ်လပ်တဲ့ရေးသားဖော်ပြမှုတွေကိုပြင်ပကဝင်ရောက်ဆွတ်ဖက်မှုမရှိအောင်အကာအကွယ်ပေးထားတဲ့ပြဋ္ဌာန်းချက်ကိုတမန်တော်ဒေါ်နယ်ထရန့်လက်ထက်မှာခန့်အပ်ထားခဲ့တဲ့အကြီးအကဲဟောင်းမိုက်ကယ်ဖက်ကချုပ်ပေါက်ပြီးဥပဒေမဲ့ဆောင်ရွက်ခဲ့တဲ့အကြောင်းယာယီမှုဆောင်ရာရှိချုပ်6အပါအဝင်တာဝန်ရှိသူတချို့ကပြီးခဲ့တဲ့နှစ်ထဲမှာပဲတိုင်ကြားခဲ့ကြတာပါ USAGM အမှုဆောင်ရာရှိချုပ်ဟောင်းဖက်ကတော့အေဂျင်စီရဲ့ညီမချက်ကိုအကောင့်ထဲပေါ်ဖို့သူ့အနေနဲ့ လမ်းညွှန်ဆောင်ရွက်ခဲ့တာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်ခင်ဗျာ
The Voice of America, VOA. ကျသပရင်းနေ့မနေ့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုအောင်လင်းတို့ကပြောပြပေးတာပါ။ VOA ကအခုထုတ်လွှင့်တဲ့အစီအစဉ်တွေကို bami.voanews.com internet site မှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ပြိုင်နဲ့တမှာပဲဖမ်းယူနားဆင်နိုင်ပါတယ်။ဆက်လက်ပြီးတော့သတင်းပေးပို့ချက်တွေဆက်သွယ်မေးမြန်းချက်တွေကိုတင်ဆက်သွားပါမယ်။လန်ဒန်ကသတင်းပေးပို့ချက်တစ်ခုနဲ့စတင်ပါမယ်။ပြည်ထောင်နိုင်ငံလန်ဒန်မြို့ကမြန်မာတန်ယုံကိုဗုဒ္ဓဟူးနေ့မှာစစ်ကောင်စီဘက်ကတိုက်ရင်မူဖြစ်ပွားခဲ့တာနဲ့ပတ်သက်လို့ပြည်ထောင်နိုင်ငံကြီးဝန်ထမ်းနဲ့ဆက်သွယ်ဆောင်ရွက်နေကြောင်းပြည်ထောင်နိုင်ငံဆိုင်ရာမြန်မာတန်မတ်ကြီးဦးကျော်စောမင်းကသူ့ကိုလာရောက်ဝန်ရံသူတွေကိုပြောကြားခဲ့ပါတယ်။ရုံးချိန်ပြင်ပတန်ယုံပြင်ပခိတကနာထွက်ခွာနေချိန်မှာသူ့အောက်မှာရှိတဲ့တန်မှုကြီးဦးချစ်ဝင်းနဲ့စစ်တပ်မှုဘူမှုကြီးစိုးအောင်တို့ပူးပေါင်းပြီးတော့မြန်မာတန်ယုံကိုဝင်ရောက်သိမ်းပိုက်လိုက်တာဖြစ်တယ်လို့လန်ဒန်ကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်။လန်ဒန်စံတော်ချိန်ည၈နာရီပတ်ဝန်းကျင်လောက်ကတန်ယုံရှိမှာမြန်မာပြည်စုယုံရောက်ရှိနေတဲ့အခြေအနေနဲ့ပတ်သက်လို့ကိုအောင်မော်စင်ကိုမက်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းလာပါတယ်။
အဲ့တော့အခုနောက်ဆုံးခုလက်ရှိဟုတ်ကဲ့တန်ယုံရှိမှာပေါ့နော်တန်မတ်ကြီးရဲ့အခြေအနေဘယ်လိုရှိနေလဲရှင
်။ခါခုလက်ရှိတော့တန်မတ်ကြီးကအထက်ထဲမှာကိုသူဝင်ခွင့်မရဘူးထဲထဲကဘေးမဖွင့်ဘူးပေါ့နော်သူဝင်နေတယ်ဆိုတော့ပြီးတော့ဒီမှာဒီအင်္ဂလန်ဟိုပုလိစ်တွေကလည်းဒီအစ်ဒီတကားပေါ်မှာပြိတ်ပြီးတော့ရပ်နေတယ်သူကတော့ဒီ foreign office နဲ့သူဆက်စကားပြောတာပေါ့နော်သူက stay သူကတာမတ်တယောက်အနေနဲ့သူရှိနေတဲ့ဟာကိုသူသူ့ရဲ့တော့ဟိုဥစားပေါ့ authority နဲ့ဒီတန်ယုံကသူကအကြီးဆုံးဖြစ်တဲ့သူဝင်ခွင့်ရှိရမယ်ဆိုတော့သူလမ်းပြီးကြောင်းကြားလာတယ်လို့ပြောပါတယ
်အဲ့တော့လက်ရှိအခုချိန်ထိတာမတ်ကြီးကတော့ဒီတန်ယုံရှိမှာရှိနေတော့မယ်ပေါ့နော
်ဟုတ်တယ်တန်ယုံရှိပရဝင်ရှိပေါ့နော
်ဟုတ်ကဲ့
ဒါအားလည်းတော့ဝင်လို့မရဘူးတန်ယုံပရဝင်တယ်နော်ဟော
ဟုတ်ကဲ့အဲ့တော့အဲ့ဒီမှာလန်ဒန်စံတော်ချိန်ကဘယ်လောက်ရှိနေပြီလဲရှင
်လန်ဒန်စံတော်ချိန်ဟောက9:48
ဆိုတော့တန်အမတ်ကြီးကအဲ့လိုမျိုးသူကတန်ယုံအပြင်ဘက်ကိုမဟုတ်နော်ရောက်သွားပြီးတော့မှသူကအခုတန်ယုံနဲ့ပြန်ပြီးတော့ဝင်လို့မရဘူးဖြစ်သွားတာပေါ့နော်အဲ့ဒီချိန်ကဘယ်လိုဖြစ်သွားရလဲရှင
်သူပြောတာတော့သူကဒီတော့ရုံးစင်းချိန်တော့ပေါ့နော်3:00-4:00ထင်တာပဲတိတ်တာသူမမေးသေးပါဘူးနော်အဲ့ဒီသူထွက်လာတဲ့အချိန်မှာပေါ့နော်ဟိုစားအထဲထဲမှာတော့နှစ်ယောက်လောက်ပြီးကြံခဲ့တယ်ကြံနိုင်အောင်တော့ဒီသူ့အောက်ကအတွင်းဝင်ဘယ်လိုလဲကိုချဝင်းနဲ့တကွာဒီစစ်တပ်ဘူးเนาะဟောအတက်ကြီးဟိုစားစိုးအောင်ဆိုတော့သူကနေပြီးတော့သူတို့3ယောက်လောက်ပြီးဝင်ပြီးတော့ဒီအဖိတ်လောက်တယ်ပေါ့နော်ဟိုက်ဂျက်တဘောပေါ့ဝင်ပြီးတော့တကားထပ်မဖွင့်ပြီးဘူးလေအဲ့လိုဝင်လာတဲ့အတွက်သူကပြန်ရောက်လာတော့သူတကားဖွင့်ခိုင်းတော့မဖွင့်ပြီးတဲ့အတွက်သူကရဲခေါ်ပြီးတော့ပိုလိစ်ကလောက်တယ်ပေါ့နော်ဟိုပိုလိစ်ကိုခေါ်ပြီးတော့သူကအကြောင်းကြားတယ်ပေါ့အဲ့လိုပြောချက်เนาะပြီးတော့ဒီကော်မတီကိုတမ်းပြီးတော့ဟိုလောက်တယ်ပေါ့เนาะ request လုပ်တယ်ပေါ့သူဝင်လို့မရတော့ပါဘူးပေါ့အဲ့လိုပေါ့
ဒါဆိုရင်ကိုအမော်စင်တို့ကအခုအဲ့ရှိမှရောက်နေတဲ့မြန်မာတွေပေါ့เนาะအဲ့ရှိမှတန်ယုံတမ်းမကြီးနဲ့အတူရှိနေတဲ့သူတွေကဘာဆက်လုပ်ဖို့ရှိလဲရှင
်အာအခုတော့ကျွန်တော်တို့တော်တော်များများတော့ပြန်ပြီးတော့ခောက်ဝဲဝဲမှနေပေးကြတယ်တော်ရဲတွေရတယ်ဒီရှိမှအခုများများအောင်နေခွင့်မပေးတော့တဲ့အတွက်ပါဆက်လုပ်လဲဆိုသူကတော့ဟိုကတော့ဟို foreign office ကနေပြီးတော့သူ့ရဲ့ authority ကိုပေးလို့ရှိရင်တော့သူကအဲ့လိုမျိုး loss meet တို့ပါတော့အဲ့လိုမျိုးနေရဲတို့ပါတော့နေသူဖွင့်မယ်လို့ဆိုတော့အဲ့လိုတော့ပြောတယ်တေချာတော့မသိဘူးသူနော်အဲ့ဒီလိုမျိုးတော့ပြောတယ်သူကတော့ stay ဒီမှာအောက်နေတယ်လို့ပြောတယ်ကားပေါ်ကနေပဲတဲထဲမှာတော့၅ယောက်လောက်မသိဘူးရှိတယ်အဲ့ဒီဟိုတော့ hijack လုပ်နေတာပေါ့နော် hijack သဘောပေါ့
အဲ့တော့အခုဒါဆိုလို့ရှိရင်ဟိုဆိုလိုတာကအခုဟာ legal issue ပေါ့နော်အခုဟာကဒါဆိုရင
်
အခုကိုအောင်မော်စင်တို့ဟာအခြေအနေတွေဟိုအခြေအနေတွေကိုရှင်းရှင်းလင်းလင်းသိရလားဆိုလိုတာကဟိုဗြိတိန်ဆိုင်ရာမြန်မာတန်မတ်ကိုသူတို့ဟိုဘက်ကစစ်ကောင်စီဘက်ကအသိခံရလိုက်လားအဲ့လိုတန်မတ်ကြီးဆိုတဲ့တရားဝင်ယာဒူးနဲ့ပဲဆက်ပြီးရှိနေတာလားဘလို့အခြေအနေမျိုးတွေရှိနေလဲရှင
်သူပြောတဲ့သဘောအရဆိုရင်တော့ဒီနေ့သူထွက်လာတဲ့အချိန်မှာပဲသူ့ကိုဟိုလှုပ်လိုက်တယ်ကိုကသူ့ကိုတံမက်ရလို့မရှိတော့တဲ့သူမဖွင့်ပေးနိုင်တော့ဘူးဆိုတဲ့ပုံစံမျိုးပေါ့အထဲထဲကိုထဲထဲဝင်ပြီး invade လုပ်တဲ့ဒီ authority စစ်တပ်မှုနဲ့အုပ်စုပေါ့နော်အတွင်းဝင်ပို့ချဝင်တဲ့စစ်တပ်မှုဆိုအောင်တော့နော်သူတို့ကနေပြီးတော့အဲ့လိုသဘောနဲ့သူ့ကိုဝင်ခွင့်မပေးတော့ဘူးအဲ့လိုမျိုးနဲ့သူတို့ဟို police ကိုသူ report လုပ်တယ်လို့ပြောတယ်အဲ့ဒီလိုပေါ့နော်သူမှသူတော့ right မရှိတော့ဘူးအဲ့လိုသဘောကြီးတယ်ဒါပေမဲ့ဒီအင်္ဂလန်အနေနဲ့ကတော့သူ့ကိုဘယင်မာကြီးကနေပြီးတော့တန်မတ်အနေနဲ့တရားဝင်ခန့်အပ်ထားတဲ့အတွက်ဒီက foreign office ကဟိုကတော့သူ့မှာတော့ရှိနေသေးတယ်တန်မတ်အနေနဲ့တော့အဲ့ဒီရောအဲ့လိုမျိုးရှိနေသေးတဲ့အတွက်သူက ပြီးတော့သူကစေး45ရက်မပြည့်သေးဘူးလေဟိုပြန်ရမယ်ဆိုတဲ့ဟာသူ့မှာလောက်ပိုင်ခွင့်ရှိသေးတယ်ပေါ့အဲ့လိုသဘောရှိနေတယ်တိုက်ရောက်တယ်ပေါ့အခုချိန်ထိတော့
အခုကိစ္စမှာလဲကျမတို့အခုဒီ Facebook Live တို့လွှင့်နေတာကြီးပေါ့နော်အခုလန်ဒန်မှာရှိတဲ့မြန်မာတန်ရုံဘာဖြစ်နေလဲဆိုတာဒီ Facebook Live တွေလွှင့်နေအောင်ကျမတို့ကြည့်ရမယ်ဆိုလို့ရှိရင်ဒီ England မှာရှိတဲ့ရဲတွေကပြောနေတာဒါ Embassy ဒါမြန်မာနိုင်ငံရဲ့ပိုင်နဲ့ဖြစ်နေတယ်ဆိုတဲ့အခါသူတို့ကလည်းဘာမှအဒီတကားတွေပါတယ်သူတို့ကလည်းဖြတ်လို့မရဘူးပေါ့နော်ဆိုတဲ့အနေအထားမျိုးလည်းပြောနေတာတွေ့ရတယ်ဥပမာမြန်မာနိုင်ငံဒါမြန်မာနိုင်ငံပိုင်နဲ့ဖြစ်သွားရင်ရောမြန်မာနိုင်ငံသားတွေအနေနဲ့ဥပမာဒီလန်ဒန်မှာရှိတဲ့မြန်မာနိုင်ငံသားတွေအနေနဲ့ရောအဲ့ဒီတန်ရုံကိုဝင်ရောက်ခွင့်ရှိမရှိရောအဲ့ဒါတွေကဘယ်လိုသူတို့ဒီရဲဘက်ကိုပြန်နေတာမျိုးရောရှိတာ
အဲ့လိုကတော့ဘယ်လိုလဲဆိုတော့မြန်မာ passport ကန်တဲ့လူရောဒီချက်ရုံးချင်လည်းမဟုတ်ဘူးဆိုတော့အဲ့လိုပုံစံနဲ့တော့ဝင်လို့မရဘူးလေအဓိကတော့ဒီအကြီးဆုံးတန်မကြီးတယောက်အနေနဲ့သူကလက်ရှိတန်ရုံးရဲ့ပြင်ပမှာသူရက်ပြီးတော့စောင့်နေတယ်အခုချက်လည်းရဲနှစ်ယောက်ပဲရှိမှသူတကားချက်မှာရက်ပြီးသူစောင့်နေတယ်စောင့်နေတယ်ဆိုတော့သူပြောတာတော့နောက်ထပ်ထပ်ပြီးတော့အဲ့ဒီအပေါ်ကသူတို့ဒီရက် England Foreign Office ကနေပြီးတော့အခုရဲတွေတော်တော်များများရောက်လာပြီเนาะအယောက်20လောက်ရှိတယ်နောက်ထပ်ထပ်တိုးရောက်လာရဲတွေ ਨੇ သူတို့ဘယ်လိုဖွင့်မလဲဆိုတာတော့မသိတော့နောက်ထပ်ပြီးတော့ဟိုအမ်ပူလစ်စီပါရောက်လာပါတယ်အမ်ပူလစ်4ယောက်5ယောက်လာမှသူရောက်လာတယ်အဲ့တော့သူတို့ကဘိုင်ဖို့ဆန်ကျွန်တော်ထင်တယ်သူတို့အခုဖွင့်ထားလို့ကျန်အဲ့ဒါကြောင့်မို့ကျွန်တော်တို့ဒီရလူတွေဟိုအခုရှင်းနေတယ်ရှင်းနေတယ်ဆိုတော့ကျွန်တော်ထင်တယ်အထက်တဲ့လူတွေကလည်းဘယ်လိုပုံစံနဲ့ရှိမလဲဆိုတော့တော်တော်စိတ်ဝင်စားဖို့ကောင်းတယ်နော်သူတို့ကဒါဟိုဖြစ်သွားပြီလေ high check လုပ်ထားတဲ့ပုံစံဖြစ်သွားပြီတကယ်လို့ဒါဒီက foreign office ကတရားဝင်ဒီတန်မကြီးတယောက်ရဲ့တန်ရုံးအကြီးဆုံးတန်မကြီးတယောက်ရဲ့တန်ရုံးဟိုတန်မကြီးကိုပေးမွန်တဲ့အတွက်ဒီထဲထဲလူတွေက high check လုပ်တဲ့ဟိုဖြစ်သွားပြီလေသူတို့ကဟိုစတစားဟိုစထဲထဲမှာဝင်ပြီးတော့သိရမှာဒီစောက်ဦးကိုဝင်ပြီးတော့စီးထားတဲ့လူတွေဖြစ်သွားတဲ့အတွက်ဒီရဲတွေကဘယ်လိုဖြစ်ချင်းမလဲဆိုတော့စောင့်ကြည့်ရအောင်ခုတော့တော်တော်များတယ်ဟောအမ်ပူလစ်လည်း3ယောက်ရှိနေတယ
်ဟုတ်ကဲ့ကွန်ပိုစင်တို့အခုအဲ့ဒါဆိုရင်ဘာဆက်လုပ်မလဲရှင်ဒီတညာလုံးမဲ့စောက်မလားဘာဆက်လုပ်ကြမလဲဒီဟိုတန်ရုံးရှိမှရောက်နေတဲ့လူတွေပေါ့လေ
အဲကျွန်တော်တို့စောက်နိုင်တဲ့လူကတော့တက်တိုင်းတော့စောက်မယ်ပြီးရင်ဟိုဟာဖြစ်လို့ရှင်ကျွန်တော်တို့ကားနဲ့ဒီချင်းမှာရက်ပြီးတော့ကျွန်တော်စောက်ကြပါဘောနော်ဟောကား
ပေါ့ဟုတ်ကဲ့
အေးတယ်တော်တော်လေးအေးတယ်ဒီနေ့ကဒီနေ့တော်တော်အေးတယ
်ဟုတ်ကဲ့ဆိုတော့အခုတန်ရုံးတဲ့ကိုတန်မကြီးပြန်ဝင်နိုင်ရရောဘယ်လောက်ကြီးအရေးကြီးလဲရှင်
ဘယ်လောက်ကြီးရေးကြီးလဲဆိုတော့အခုလိုမျိုးဟိုလှုပ်ချင်းအပြင်တာမကြီးကတော့ရှင်းရှင်းပြောလို့ရှိရင်တော့ဒီကျွန်တော်စီဒီယမ်လည်းမလှုပ်ထားဘူးဗျာရှင်းပြောလို့ရှိရင်ဟို CRPS ကိုထောက်ခံပါလေဆိုတော့ဟိုကလည်းမရှိသေးဘူးဒါပေမဲ့ဘလို့အကြောင်းပဲဖြစ်ဖြစ်ဒါသူတို့ချင်းချင်းပြฏิပခလို့ပဲဆိုဆိုနော်ဟိုကအကြောင်းအရာတစ်ခုပဲရှိတယ်ပဲပြောပြောဒီတန်ရုံးကကျွန်တော်မြန်မာနိုင်ငံသားတွေရဲ့နိုင်ငံငယ်လေးဖြစ်တဲ့အတွက်ဒီလိုမတရားဝင်ပြီးတော့စီးနေတဲ့လူတွေတော့ကျွန်တော်တို့ကတော့မဖယ်ထုတ်ရမယ်ဒီတမကြီးကကျွန်တော်တို့ပြည်သူနဲ့ပူးပေါင်းတယ်ဆိုလို့ချင်းတော့ကျွန်တော်တို့အတိုင်းအတာတော့လွန်သွားနဲ့ကျွန်တော်တို့ကအားလုံးအကျိုးဆိုဖို့ဆင်သက်မယ်ဒါပေမဲ့ခုချိန်သူမပူးပေါင်းဆိုရင်တော့ပါကျွန်တော်တို့ကတတ်နိုင်လို့နော်ကိုနိုင်ငံငယ်လေးကိုလာကာဝယ်တဲ့ပုံစံနဲ့ကျွန်တော်နေလာနေပေးတယ်ပေါ့နော်အဲ့ဒီအဆင်မဖြစ်ပါသေးတယ်ကျွန်တော်တို့က
တန်ရုံးရှိရောက်ရှိနေတဲ့ကိုအောင်မော်စင်ပြောသွားတာပါအဲ့ဒီနောက်မှာတော့တန်မတ်ကြီးဦးကျော်စွာမင်းကသူ့ရဲ့ကားထဲကနေအပြင်ထွက်လာပြီးသူ့အနေနဲ့တန်ရုံးနဲ့ဘယ်အချိန်ပြန်ဝင်နိုင်မလဲဆိုတာအခုထက်ထိမသိရသေးကြောင်းနဲ့အချိန်ကြာနိုင်ကြောင်းတက်နိုင်သလောက်လူစုခွဲကြဖို့လေတန်ရုံးရှိရောက်ရှိနေတဲ့သူတွေကိုသူကအခုလိုပြောသွားပါတယ
်ဟုတ်တယ်ဟုတ်တယ်ကျွန်တော်ဘယ်တော့ကြာမလဲမသိဘူးဘယ်တော့မလဲကျွန်တော်ဟိုပြောင်းလဲတော့ကြာဟုတ်တယ်ဟုတ်တယ်ကျွန်တော်ရေကျွန်တော်လည်းတောင်းတာနော်ဒီဖြစ်ဒီပြောရတယ်ကျွန်တော်မရှိဘူးနော်ဆိုကြတော့ကျွန်တော်အစည်းအဝေးကြီးတွေဖြစ်တယ်ကျွန်တော်တို့ပြောတာတော့ဘောနော်ဟုတ်တယ်ကွာကျွန်တော်ကတော့ဒီကနေ့ကျွန်တော်ပြောတာနော်
မိုင်းအင်ဂျင်နိုင်ငံဆက်သွယ်မေးမြန်းသွားတာပါခုဆက်လက်ပြီးတော့30သပိတ်နဲ့ပတ်သက်ပြီးတော့ပြောပြပေးပါမယ်စကိုင်းတိုင်းကကလေးနဲ့30မျိုးသပိတ်တွေမှာပြစ်ကတ်နေနေမှုတွေပြင်းထန်ခဲ့တာကြောင့်တေဆုံးတန်ရာမှုတွေများပြားခဲ့ပါတယ်အနည်းဆုံးသေဆုံးသူကကလေးမှာ12ဦးရှိခဲ့ပြီး30မှာ5ဦးရှိသွားပါပြီ။ဆရာနာသိန်းစန်းကျင်စန္ဒပြသူတွေဘက်ကအမဲလိုက်အလုသလက်တွေနဲ့ခုခံခဲ့တဲ့ကလေးမျိုးကတပိတ်စကန်ကိုလည်းမနေ့မနေ့အစောကြီးမှာစစ်တပ်ကလက်နက်ကြီးနဲ့ပါဝင်ပစ်ခတ်ပြီးတော့ဝင်ရောက်စီးနင်းခဲ့ပါတယ်။30မျိုးမှာတော့မနေ့ညနေပိုင်းမှာမျိုးရင်းကိုစစ်တပ်ကိုအဝင်မခံဖို့ခုခံသူတွေဟာဒဇက်ပစ်ခတ်ခံခဲ့ရပါတယ်။တပိတ်တွေမှာပါဝင်ခဲ့ရသူတွေကိုကိုဝင်းမင်းကမေးမြန်းထားပါတယ
်။ဟုတ်ကဲ့ကလေးမျိုးမှာမနေ့ကစဖြုတ်ခွင်းခံခဲ့ရပုံကိုအမိမဖော်လို့တဲ့ဆန္ဒပြသူတူက
မနေ့ကလည်းလောက်မှာစတက်က တော့ဘယ်ကောင်းဝင်ဖြိုးခွဲတာကြောင့်လည်းကျေတဲ့တူရောအမှန်နဲ့အဆောက်ပိုင်းမှာတော့အားလုံးအဲ့ဒီလေချစ်ချစ်နေတယ်အဲ့ဒီမှာတော့လက်ဝင်တိုက်တာကြတော့ဆောက်ဝင်တိုက်တာကြတော့ဒီတော့ဘယ်ကောင်းပပလဲဝါပြီးတော့အဲ့အားလုံးလုံးဝင်လို့ဝင်ပြီးတော့ဘယ်ကောင်းဖြိုးခွဲတာပါအပီလိုဟာမျိုးပါတယ်လက်တွေ့ပုံတွေပါတယ်ကောင်းပြီလို့အဲ့လိုဟာလည်းပါတယ်ဗျဒီကကျွန်တော်တို့မနေ့ကခုလာဒီမှာပြီးသွားကြအဲရုပ်ကိုထဲအဲ့ဒီလက်ထိလိုက်ကိုကြည့်တာလေဝင်းမိုင်းနဲ့ညနေပိုင်းမှာလည်းဒီမျိုးစင်းရုပ်ကိုထဲမှာလည်းကြည့်တာလည်းရှိရဗျအခုဒီတော့ကျွန်တော်တို့ထပ်ပြရအောင်မဟုတ်ဆက်ပြရလို့ကြာသွားပြီဗျတပည့်စကားမှာဒီကကူလို့ရှိတယ်ဗျအဲ့တော့ကလမ်းတော့လာလာဗျနောက်တော့ကဒီမနေ့ကလည်းလက်ထိချီလို့လက်ပြသွားတဲ့လူတွေက
ဒီဆန္ဒပြသူကပဲတရားရရှိမှုနဲ့နောက်ဆုံးအခြေအနေကိုလည်
းတရားသူကတော့အခုကျွန်တော်လည်းအားလုံးကမပြရသေးဘူးတော်တော်များတယ်ဗျ။ရောင်းနေစဝင်ကြတော့သူရှိမယ်ဗျ။ဟိုနောက်ကတော့သူတို့ပြတဲ့လည်းကရာတရားသူတွေမှဆိုရင်ကြည့်လိုက်ရင်အုံတော့ပွင့်ထွက်သွားတယ်ခေါင်းတွေပွင့်ထွက်သွားတယ်ဖြစ်နေကြ။တခါမှမြေတခါပေါ်ချင်ပြီးဆုံးသွားချောင်းရှိတယ်။ပုံမှန်တော့လည်းပြနေတော့မှတော့တရားမှုမျိုးရှိချင်မှရှိမယ်ဗျ။ကျွန်တော်ပုံမှန်တော့မဟုတ်တဲ့ကမ္ဘာကဆာမြန်ကြီးရဲ့အာမျိုးအတန်းကြီးကလက်မကြီးတောက်ဆောက်ကိုဆွဲတဲ့ချစ်ချောဆောင်ချင်ဒီပါဖြစ်တယ်ဗျ။ဘာမှမလုပ်မယ်မယ်ကလေးကလေးအဖြစ်ပြီးတော့တောက်ဆောက်အကုန်လုံးဝင်ပြစ်သွားပါဗျ။အခုလည်းအလုံးကလွတ်ရကျရမှာခုပုံးနေရတယ်လုပ်နေရတယ်ဗျ။နောက်ထပ်ဒီအချင်းညီလာရတော့ပြဆူရမှာကျွန်တော်ဆက်လက်ပြတာရေးဆက်လုပ်ပါမှာ
။ကြာပြင်အရေးပထမဆုံးသပိတ်စကန်းဖြုတ်ခွင်းခံခဲ့တာနဲ့အခုမတိုင်ခင်ဖြစ်လာခဲ့တာတွေအပေါ်မှာလည်းသူကဆက်ပြီး
ကျွန်တော်တို့ကောင်းပါမှပြောခွင့်ရမယ်ဆက်စီနေအဲ့နေမှာဘွားတော့အဘိစကမှာငါတော့ငါရောအဲ့ရုပ်ကထမသူလက်ပြတော့ကင်းနမလေးကိုမှန်တာတရားအလုံးမချော်ရတာနောက်ဆက်စီနေတော့ဒါလည်းညနေပိုင်းမှာကျွန်တော်တို့ကြားပြရတဲ့နေရာသူတစ်ဖက်ကလည်း၄ရောက်ဆုံးတယ်အဲ့ဒါ၁၉ရောက်ကဒါရပြည့်တယ်ရတယ်လို့ကြားရခင်ဗျာကျွန်တော်ဒီဘက်ကဒီအမဲလိုက်တဲ့မဆိုးရစီမှာကျွန်တော်တုံးတဲ့ဒီအိုးတုံးကတူမီတနတ်နဲ့ပြန်လေးခုခံအဲ့မှာဒီကိုတက်ကူလာရခြင်းလားလို့ဒီကလေးနဲ့ဘက်ကရွာကြီးကလာနေကိုပြစ်ကြိုက်ပါလို့ပြေးတယ်လို့တော့သူကရွာကြီးကိုဝယ်စီရတယ်သူတို့တာမန်ကြည့်သူတွေပဲဘာလို့ကြည့်ရဲဆက်ဆက်လုပ်နေမှာလဲသူတို့ဘက်ကလောအောင်နေနေတာဟိုပြည်ကြဲရဲ့တိုင်းကသူတို့ဘက်ကိုအရောင်းနဲ့ဝင်လာတဲ့ရဲကိုသူတို့ခံပြအောင်ပါသူတို့သူတို့နှိမ့်ဆက်တယ်ဘာမှမရှိဘူးအခုသူတို့ပြန်လို့ပြေးပြီဒါမှကျွန်တော်တို့တို့လုတ်တာဆက်ကျွန်တော်တို့လူလို့မင်းတို့
အချိန်ထဲမှာကလေးကနေ6နိုင်ကျော်လောက်ကားပေါင်းသွားရတဲ့30မြို့မှာပထမဆုံးအနေနဲ့ဆန္ဒပြသူတွေပြင်းပြင်းထန်ထန်ဖြစ်ခတ်ခံခဲ့ရပုံကိုလည်းတပိတ်ကောင်းဆောင်ကိုတောက်ထွန်းလင်းက
လူထဲမှာစစ်အင်အား80လောက်ကနေထွက်သွားပြီးတော့ရေဦးကလာမဲ့စစ်ကြောင်းသားကိုတော့ပေါင်းတယ်အဲ့ဒီခါမှာကျွန်တော်တို့တပ်ပင်တွေချပြီးတော့လှည့်ပြီးတော့ပိတ်ထားတဲ့နေရာမှာဒီစစ်ကြောင်းတစ်ကြောင်းကပိတ်မိနေတယ်ပေးမိရသူကသူတို့ရှင်းတယ်အတားအဆီးတွေဖယ်တယ်အဲ့ဒီအချိန်မှာကျွန်တော်တို့မြို့ကိုကာဝယ်ဖို့လုပ်တယ်သူတို့စစ်ကြောင်းကျွန်တော်တို့မြို့ထဲဝင်လာရင်သူတို့ပတ်ရမ်းမှာမသိလို့ကျွန်တော်တို့ကိုယ့်ကိုကာဝယ်ဖို့တိတ်အိတ်တွေချတယ်အကုန်လုံး defense line ကိုအကုန်ပြတ်ပြင်းတယ်ပေါ့3နာရီမှတင်းလောက်သူတို့တွေကျွန်တော်တို့ဘက်ကိုပြန်ပြီးတော့မြို့ထဲဝင်လာတယ်အင်အား130နဲ့150ကျားမှရှိမှာအဲ့ဒီကျွန်တော်တို့ပိတ်ထားတဲ့နေရာမရောက်ခင်ကားနဲ့လာတယ်ဒါပေမဲ့မရောက်ခင်တမိုင်လောက်အလိုမှာခြေချင်းလျှောက်ပြီးသူတို့စစ်ကြောင်းလိုချတဲ့ကမှာကျွန်တော်တို့ဘက်ကလူတွေကိုမမြင်နိုင်အောင်လို့ engine wire နဲ့မီးရှို့လိုက်တယ်မီးကိုမိုင်းအဲ့မိကိုးတွေလုံးသွားအောင်ဖြစ်အောင်အဲ့ဒီခါမှာကျွန်တော်တို့ပိတ်ထားတဲ့နေရာမရောက်ခင်ဒေဘာလုံးတော့အကြံပါကျွန်တော်တို့စပစ်တယ်ကျွန်တော်တို့ဘက်ကတူမီသမားတွေကပြန်ပစ်တယ်သူတို့ဆက်တက်တက်ကိုအတွဲလိုက်ဖြုတ်တာလေခုကတည်းကတူမီသမားတွေကိုပစ်လို့မရတော့ဘေးအိမ်တွေကိုပစ်တယ်ဘေးအိမ်တွေကိုပစ်ချောက်တော့တီတူတွေကကြောက်အားလာနဲ့ထွက်ပြေးတယ်အခုလောလောဆယ်5ရောက်ဆုံးသွားပြီသူတို့ကိုပြန်ခုကန်လို့ထိခိုက်တဲ့သူကနည်းနည်းလေးဘေးကနေပြီးတော့ပြေးတဲ့ပြည်သူတွေကိုတေးတာထိခိုက်တာအများကြီးပဲ
ကိုတောက်ထွန်းလင်းကပဲတရားရရှိမှုနဲ့နောက်ဆုံးအခြေအနေကိုလည်
းခုနောက်ဆုံး update တော့ကျွန်တော်မသိသေးဘူးခုကျွန်တော်သိတာက15ဦးသူတို့ဆက်တက်နဲ့လည်းပါတယ်ဗျစနိုက်ပါလည်းပါတယ်ဗျကျန်တဲ့ဟာတွေကတော့ကျွန်တော်တို့ကောင်းကောင်းမမြင်အောင်ဘာဖြစ်လို့ဆိုဆက်တက်နဲ့နှစ်လက်ကမြင်ရတာကသူကအရှိဘက်နောက်ဘက်မှာဆက်တက်နဲ့နှစ်လက်ကရန်ထားတာဗျအဲ့ဒါရင်းနဲ့အတွဲလိုက်ပြစ်တာခြေဦးတက်ရပြေးကြရင်းနဲ့ပဲကျွန်တော်တို့တွေဟိုကိုယ့်ကိုယ်လုံးကျော်အောင်ပဲလုပ်ရတော့ပဲဗျသူတို့ဘက်ကတော့အခုလောလောဆယ်မြူတဲ့ဟိုစစ်ကင်းနေလှဲ့နေပေါ့ဗျာပြီးတော့မဲမဲမြင်ပြစ်တယ်ဟိုလိုစစ်ပွဲမှာပြစ်တယ်လို့ကိုပြစ်တာကလူရယ်လို့မုံမဲမဲမြင်ကိုပြစ်နေရခုနက9နာရီထိုးပြီးတဲ့ထီအောင်ပြစ်တော့မယ်ဗျာဒဏ်ရာရလူနာတော့ကျွန်တော်စိတ်ချရတဲ့နေရာတစ်ခုမှာ medical team အပြည့်အဝနဲ့ဆောင်းရှောက်မှုပေးနေတယ်အဲတအူးကိုတော့ကျွန်တော်တို့မနိုင်လို့မို့အခုတော့ refer လုပ်ထားတယ်အဲ့ဒါကျွန်တော်တို့သူတို့ကိုတော့ကျွန်တော်တို့ကအရှုံးမပေးဘဲနဲ့မြူတွေကနေမထွက်မရှိကျွန်တော်တို့တိုက်ထုတ်မယ်လို့တတိယတန်ချထားပါတယ်
တကယ်တော့အခုလိုခုခံမှုတွေကစကိုင်းတိုင်းကတခြားမြို့နယ်တွေဖြစ်တဲ့တမူးရင်းမာပင်နဲ့ပင်လယ်ဘူးမြို့တွေအပြင်ကဲ့ရဲ့မကွေးတိုင်းကဂံကောပတ်မှာပါဖြစ်ပွားလာနေခဲ့ပါတယ်
VOA American တဲ့ရုပ်သံနဲ့ radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်ထောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်8473748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်စလုံးပေါင်းက VOA BURMESE CHANNEL ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamese ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုရင်တော့ soundcloud.com/voabamese ဖြစ်ပါတယ်။VOA American တန်ရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်သောရရှင်နေအခုကြားနေရတော့ VOA American တန်ဖြစ်ပါတယ်အခုတော့ COVID-19 နဲ့ပတ်သက်တဲ့သတင်းဆောင်မားတစ်ပုဒ်ကိုကြားကြရမှာပါအမျှတမှုနဲ့ဆင်းရဲခြင်းတွေကိုဖြေရှင်းရအပြင်ကပ်ပေးလွန်ကာလမှာပုံမှုမျှတကျမ်းမာတဲ့ကဘာကြီးကိုတိဆောက်ဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကလှုပ်ရှားမှုတက်ကိုလှုပ်ဆောင်နေပါတယ်။ဒီနှစ်တည်းမှာကြားရောက်မဲ့ကမ္ဘာ့ကျန်းမာရေးနေအထိမ်းအမှတ်ဖြစ် WHO ကလူသားအားလုံးပုံမှုကျန်းမာလာစေဖို့အရေးယူဆောင်ရွက်ချဖို့တောင်းဆိုလာတဲ့ကြေညာချက်တရက်ကိုထုတ်ပြန်ခဲ့ပါတယ်။ဒီအကြောင်း VOA သတင်းတောက် Lisa Sling ကသတင်းပေးပို့လာတာကိုကျွန်တော်အမျက်သူကတင်ပြပေးချင်ပါတယ်။ကာကွယ်ဆေးထိုးခွင့်ရပြီးအသက်ရှင်မဲ့လူတွေနဲ့ကာကွယ်ဆေးမရလို့တည်ဆုံးပွဲရာရှိတဲ့လူတွေဆိုပြီးတော့လူတွေကြားကွဲပြားမှုတွေကို COVID-19 ကပ်ပေးကြီးကမိမောင်းထိုးပြလိုက်တယ်လို့ဆိုပါတယ်။ကမ္ဘာတဝန်းလူ132သန်းနီးပါးကူးစက်ခံရပြီး 2.8 သန်းထက်မနည်းသေဆုံးခဲ့တယ်လို့ WHO ရဲ့တောင်းဆိုထုတ်ပြန်လာတဲ့စာရင်းတွေအရဆိုပါတယ
် To invest in equitable production and access to COVID-19 rapid tests, oxygen treatments.
အပြည့်အဝရမျက်မျက်တရထုတ်လုပ်တာတွေမျက်မျက်တရစမ်းသပ်ကုသတာတွေနဲ့ကာကွယ်ဆေးရရှိပိုင်ခွင့်တွေရှိဖို့ရင်းနှီးမြှုပ်နှံတာမျိုးတွေလိုအပ်ပါတယ်လူဖွဲ့စည်းတဲ့ကလူတိုင်းဒီလိုဝန်ဆောင်မှုတွေရရှိဖို့အခြေခံကျန်းမာရေးအပိုင်းမှာရင်းနှီးမြှုပ်နှံကြရမှာဖြစ်ပါတယ်
ချမ်းသာတဲ့နိုင်ငံတရာဇင်လောက်ကလူတွေကိုပဲကာကွယ်ဆေးလုံးရည်64သန်းကျော်လောက်ပဲထိုးနှံရသေးတယ်လို့ WHO ကပြောပါတယ်။လူတိုင်းကပ်ဘေးသင့်နေချိန်မှာအဆင်းရဲဆုံးတွေနဲ့ခွဲခြားခံရသူတွေကအဆိုးဆုံးခံစားကြရတယ်လို့ WHO ညွှန်ကြားမှု Tedros Adhanom Ghebreyesus ကပြောပါတယ်။ဆင်းရဲသူတွေနဲ့ချမ်းသာသူတွေအကြားပုံမှန်မျှတမှုရရှိစေဖို့အရေးကြီးတဲ့အပြောင်းလဲတွေကိုဒီနှစ်တည်းမှာလှုပ်ဆောင်သွားမှာဖြစ်တယ်လို့သူကလည်းဆက်ပြီးပြောသွားပါတယ်။ဆက်လက်ပြီး Tedros ကကာကွယ်ဆေးမြမတတရရှိရေးကိုဗစ်အစီအစဉ်ကနေဆေး36တန်းကိုဆင်းရဲတဲ့နိုင်ငံ66နိုင်ငံကိုဖြန့်ဝေခဲ့ပြီးမြမတတထုတ်လုပ်ရေးနဲ့ဖြန့်ဝေရေးဟာအခုလိုကပ်ဘေးရဲ့အဆုံးပိုင်းကာလအထိအတားအဆီးတစ်ခုဖြစ်နေတာကြောင့်အချိန်မြင့်လှုပ်ဆောင်ကြရမယ်လို့ဆိုပါတယ်ကပ်ဘေးဟာထိလဲရှော့လဲကမ္ဘာ့ကျန်းမာရေးစနစ်ကြီးကိုထိခိုက်စေခဲ့ပြီးကမ္ဘာလူဦးရေထပ်ဝက်လောက်ဟာလည်းအခြေခံကျန်းမာရေးရပိုင်ခွင့်တွေကင်းမဲ့နေခဲ့ရတယ်လို့ဆိုပါတယ
် As countries move forward post COVID-19 it will be vital to avoid cuts in public spending on health and other social sectors they will weaken
the system. COVID နောက်မိုင်းကာလစီရောက်ရှိနေပြီးကျန်းမာရေးနဲ့တခြားလူမှုရေးကဏ္ဍတွေမှာဘဏ္ဍငွေသုံးစွမ်းမှုကိုဖျက်တောက်ထားတာတွေကိုရှောင်ရှားကြဖို့အရေးကြီးပါတယ်။ဒီလိုလုပ်တာဟာကျန်းမာရေးစနစ်ရဲ့စွမ်းရည်ကိုချိနဲ့စေပြီးအနေအကိုတိုးလာစေပါတယ်။ရရှိမှာဘဏ္ဍရေးဝင်တော့ဝင်ဖို့ဖိအားဖြစ်လာမှာဖြစ်ပြီးရရှိထားတဲ့တိုးတက်မှုတွေလည်းဆက်ရုပ်လာစေနိုင်ပါတယ
်။ဆက်လက်ပြီး Tedros ကနိုင်ငံတွေအနေနဲ့အခြေခံကျန်းမာရေးကဏ္ဍတွေမှာတနိုင်ငံလုံးဝင်ငွေရဲ့100%ကိုတိုးမြင့်သုံးစွဲကြဖို့တိုက်တွန်းခဲ့ပါတယ်။ဒါဟာကဘာလုံးဆိုင်ရာကပ်ဘေးဖြစ်တာမို့ကဘာလုံးဆိုင်ရာတုတ်ပြန်ဖို့လိုအပ်ပြီးလူတိုင်းဘေးကင်းမှအားလုံးအတွက်စိတ်ချရမယ်လို့လည်း WHO အကြီးအကဲကထပ်လောင်းပြောဆိုခဲ့ပါဗျ။အခုတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာဖြစ်ပါတယ်။အရင်ဦးဆုံးဦးကျော်စံသာရဲ့မြန်မာအရေးသုံးသပ်ချက်ကိုကြားကြရမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ဒီမိုကရေစီရေလှုပ်ရှားမှုအစောတလင်ထွက်ပေါက်ရရှိရေးအတွက်ဘယ်လိုအခြေအနေတွေလိုအပ်နေပါသလဲ။ရေရှည်ဖြစ်သွားနိုင်တဲ့အလားအလာတွေကရောဘယ်လောက်ရှိနေပါသလဲ။မြမအရေးသုံးသပ်သူဒေါက်တာတမောင်တန်းနဲ့ဦးကျော်စံသာတို့ကဆွေးနွေးသုံးသပ်ထားပါတယ
်။ကျောက်တမောင်ကမြဆရာကဒီစစ်တပ်ကမြန်မာနိုင်ငံမှာဒီတရင်အာဏာမသိခင်ကတည်းကဆရာကျူပြီးတော့အာဏာသိမ်းနေမယ်လို့ ဟောကင်းထုတ်ခဲ့တယ်လို့ကျွန်တော်မှတ်မိနေပါတယ်လူတချို့ကဆိုရင်ဆရာတို့ကနှစ်ကြောင်းပေးရလို့တော့ပြောခဲ့ရတယ်ထင်ပါတယ်ဟုတ်ပါသားဆရာ
ဟုတ်ပါဆရာ
အခုလည်းပဲဟောကင်းထုတ်မဲ့ကိစ္စကိုမေးရမလို့ဖြစ်နေပါတယ်ဆရာကျွန်တော်မေးရင်တော့
ဟုတ်ပါတော့နည်းခက်မယ်ထင်တ
ယ်ဟုတ်ကဲ့အချက်လက်ပေါ်အခြေခံပြီးပြောကြတာပါဆရာအခုမြန်မာနိုင်ငံမှာအာဏာသိမ်းရတဲ့စစ်တပ်ကသူတို့မျိုးမှန်းချက်အတိုင်းပေါင်းပြောင်းနိုင်မဲ့အလားအလားဘယ်လောက်ရှိပါသလဲဆိုတာသူတို့ရဲ့အင်အားဘယ်လောက်ကောင်းလာသလဲဆိုတာကိုပထမဆုံးသုံးသပ်စေချင်ပါတယ်လူမှုထောက်ခံမှုကတော့သူတို့အဖြစ်အပျက်ကြဆုံနေတယ်လို့ကျွန်တော်မြင်တာပဲဆရာလွှမ်းခြုံသုံးသပ်ပါဦးအဲ့အာဏာသိမ်းရဲ့စစ်တပ်ဘက်ကသူတို့မျိုးမှန်းချက်ပေါင်းပြောင်းနိုင်တဲ့အလားပါလောလောဆယ်တည်ရင်းအခြေအနေကိုကြည့်မယ်ဆိုရင်အခုတပ်ကအာဏာသိမ်းလာတာ2လကျော်လာခဲ့ပြီဒါပေမဲ့သူတို့ကဒီမပြပြရေးမတိဆောက်နိုင်ဘူးတရားဥပဒေစိုးမိုးရေးဆိုတာအင်တန်အလန့်ဝေးရဲ့သူတို့ဘက်ကကိုချုပ်ဖောက်နေတာအများကြီးစီးပွားရေးကလည်းပဲလုံးဝကျဆင်းလာတယ်အခုလုံးရဆိုင်နေပေါ့ဖက်ဖက်ကပေါ့ဆိုရယ်အဲ့လိုဖြစ်လာတော့ပထမဆုံးတိုင်းပြည်ကိုပြန်ပြီးတော့ထိန်းဖို့သူတို့လူကျင်တဲ့အဆင့်ကိုမသွားရင်တိုင်းပြည်ကိုပြန်ထိန်းဖို့တော့အတော်လေးအခက်အခဲကြုံနေတဲ့ခါလာလို့ထင်ပါတယ်ဒီအချိန်မှာ
ဟုတ်ပါတယ်
ရေဘူးအားဖြင့်ပြောလို့ရှိရင်ဒီမိုကရေစီအခုပြောင်းနေအောင်မြင်လားမအောင်မြင်လားလို့တိုင်းကြတဲ့အချက်တွေရှိပါတယ်အဲ့ဒီလိုတိုင်းတာတဲ့အချက်တွေနဲ့ကြည့်လို့ရှိရင်လည်းမြန်မာပြည်ဟာနောက်ဆုတ်သွားဖို့เนาะအဖွင့်ကိုသွားပြီမဲ့လို့အကူအထည်မသွားနိုင်ဘဲနဲ့စစ်နိုင်ငံတော်ဖြစ်နေပြန်သွားဖို့အလားအလာတွေအများကြီးရှိပါတယ်เนาะဓာတ်တဲ့ပို့ပြီးစိုးနိုင်တာကတော့အထူးသဖြင့်ဘာသာရေးဆိုင်ရာပုံကိုယ်တွေနဲ့တွဲပြီးတော့ဗုဒ္ဓဘာသာအီရန်နိုင်ငံမျိုးတောင်မြန်မာနိုင်ငံကဖြစ်ကောင်းဖြစ်သွားနိုင်ပါတယ
်ဒါပေမဲ့ပြည်သူလူထုကရောအဲ့ဒီနောက်ကိုလိုက်ပါလာပါမလားတစ်ဖက်ကစဉ်းစားမိရပါလေပြည်သူလူထုမှာတော့သူတို့အင်အားလုံးဝနှောင့်မဆုပ်ဘူးပူပူပြီးတော့ပြည်တွင်းမှာစစ်တပ်ရဲ့လူရဲတွေကိုမုံတီသူတို့ကဖိနှိပ်လေပြည်သူကတော့မုံတီစိမ်းနဲ့ပုံမအုံကြလေဖြစ်လာကြတာတွေ့ရပါတယ်ဒါပေမဲ့လည်းပြည်သူလူထုဘက်ကတချို့ကပြောကြတာကဒီမိုကရေစီတောင်းဆိုလိုဘက်မှာအားနည်းမှုတွေရှိရသူတို့ကထောက်ခံမှုအများကြီးရတယ်ဒါပေမဲ့အဲ့ဒီဟာကိုတစုတစည်းရဲ့ဖြစ်အောင်လုပ်နိုင်တဲ့ခိုင်မာပြတ်သားသောခေါင်းဆောင်မှုလုံနေတဲ့မဟာဗျူဟာလုံနေတဲ့စသဖြင့်ပေါ်လေအမျိုးမျိုးသုံးစားကြပါတယ်ဆရာပဲလို့မြင်နေခင်ဗျာအဲ့ဒါကို
ကျွန်တော်တို့အဲ့ဒီအပိုင်းမှာတိတ်အားနေတယ်လို့မထင်ဘူးတကယ်အဓိကပြဿနာကဒီနေ့ပြောင်းဝအာနာထွက်တယ်ဒီနေ့လည်းအုပ်ချုပ်တယ်လက်နဲ့လည်းအုပ်ချုပ်တယ်မတရားအုပ်ချုပ်မှုကိုခုကစတင်တဲ့နေရာမှာပြည်ရေးအားစုတစုပဲရှိပြီးတော့နိုင်ငံတကာကလုံလောက်တဲ့စနစ်စီမံကိန်းရည်ယူဆောင်ရွက်နိုင်မှုတွေကိုမလုပ်နိုင်သေးတာကအဓိကပြဿနာလို့ကျွန်တော်ထင်တယ်။ဒါကဘာကြီးအနေနဲ့ပြောရလို့ရှိရင်ပေါ့။နော်။အခုလှုပ်ရှားမှုတစ်ခုလုံးကခေါင်းဆောင်မှုကပေးတယ်ဆိုတာအထက်စန့်ကျင်ကန့်ကွက်ကြတာလူတိုင်းလူတိုင်းကသူ့သိစိတ်တတ်နဲ့စန့်ကျင်ကန့်ကွက်ကြတာ။ဒါကြောင့်မလို့ရေဘူးရနိုင်ငံကြီးအမှန်တရားတစ်ခုကတော့သင်္ဍပြောင်းဝကအာဏာထွက်တယ်ဆိုတာရေရှည်မဟုတ်ပေမဲ့ကာလတစုံတရာအထီးကတော့ဒီအတိုင်းပဲကျွန်တော်တို့ရှိနိုင်တယ်ဒါကြောင့်မို့လို့ခေါင်းဆောင်မှုအားနည်းတယ်เนาะပြည်သူလူထုမှာစုစည်းမှုအားနည်းတယ်ဆိုတာထက်တင်နတ်ကစကားပြောတယ်အဲ့ဒီတင်နတ်ကိုချုပ်ထိန်နိုင်တဲ့ဤနာရန်တရားเนาะစနစ်ကမ္ဘာကြီးကတိဆောက်ထားမှုမရှိဘူးဒါကြောင့်မို့ဖြစ်တာပ
ါဆိုတော့ကျွန်တော်အဲ့ဒီဟာနိုင်ငံတကာရဲ့ကဏ္ဍကိုမပြောခင်ပြည်တွင်းကတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေတော်လှန်ရေးအဖွဲ့တွေရဲ့အခန့်ကဏ္ဍကိုဒီမှာပြောချင်တယ်ဆရာအစတုန်းကတော့စစ်တပ်ကလည်းပဲသူတို့ကိုဒါဖက်ဒရယ်ပြည်ထောင်စုဘာညာနဲ့စပြီးကြွေးကြော်ခဲ့တယ်အပြစ်ခတ်ရဆေးကိုတစ်ဖက်သက်တလားကြီးညာတဲ့ဘာညာလုခဲ့တယ်သို့သော်လည်းပဲသူတို့ရဲ့လုပ်ရပေါ်မှာတိုင်းရင်းသားအင်အားစုတွေဘက်ကအယုံကြည်စိတ်ရှိပုံမပြရဘူးသူတို့ဟာပြည်သူလူထုဘက်ကယက်တီမဲ့ဖြစ်တယ်ပြည်သူကလည်းသူတို့ကိုအကူပြီးတော့စစ်တပ်ကိုအကြမ်းဖက်အဖွဲ့လို့သတ်မှတ်လာကြတယ်ဆိုတော့ဒီဟာကတော့ဘလောက်အရေးကြီးသလဲဒီတိုင်းရင်းသားအင်အားစုတွေကရောအခုဆိုရင်ကချင်တို့ဒါကရင်တို့ဘက်မှာတိုက်နေကြပြီဆိုတော့ဒီဟာစောစောဆရာပြောတော့ဝါကမပါသေးဘူးဆိုပေမဲ့လည်းဒီတိုင်းရင်းသားအင်အားစုတွေရဲ့ပြည်သူဘက်ကပါဝင်လာမှုပေါ့လေတော်လိုင်းအင်အားစုတွေဘက်ကပါဝင်လာမှုကရောပုံမခိုင်မာလာတယ်လို့မသတ်မှတ်နိုင်ဘူးလားခင်ဗျာ
ပို့ပြီးတော့ခိုင်မာလာပါလေဒါပေမဲ့ဆရာခုနစောစောကပြောသွားတဲ့အချက်ပါနော်တိုင်းသားတွေကနေမှဂျင်းဂျိုင်းဆွေးနွေးပွဲမှာစစ်တပ်ပေါ်ယုံကြည်နိုင်မှုဆိုတာပထမဦးဆုံးကတော့စစ်တပ်ကမယုံကြည်ဘူးလို့ကျွန်တော်ထင်တယ်။ဘုချုပ်မူကြီးမင်းအွန်လိုင်းကိုလိုက်က27ရာစုပြစ်လို့ပါပြောသွားတယ်။ EAO ကိုတိုင်းရင်းသားလက်နက်အဖွဲ့တွေကမယိုးသွားဘူးနော်စိတ်ကောင်းချိတ်ပြီးခွေ ွေသားရောက်နေတယ်ဆိုတဲ့စကားကိုအဲ့ဒီညီလာခံကြီးမှကိုပြောသွားတယ်။အဲ့တော့လက်ရှိအတိုင်းသွားလို့ကတော့ပဋိပက္ခတွေကပြောနေမှာပဲ။နံပါတ်1တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ဒီအပေါ်မှာလည်းယုံကြည်မှုမရှိဘူးစန့်ကျင်တဲ့စကားတွေကိုပြောထားတယ်။မျိုးသားဒီမိုကရေစီအဖွဲ့ချုပ်လူလူတရားလုံးကထောက်ခံတဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါပေါ်မှာလည်းရံပက်လို့ဆက်ဆံနေတယ်။ဒါဒီအားလုံးဟာတိုင်းပြည်အတွက်ကောင်းတဲ့လက္ခဏာမဟုတ်ဘူး။အဲ့ဒီအထွက်ပေါက်လိုချင်တယ်ဆိုလို့ရှိရင်တော့တက်သွင်းမှာခေါင်းဆောင်မှုအပြောင်းလဲရှိမှာပဲထွက်ပေါက်ရလိမ့်မယ်လို့ကျွန်တော်ထင်တယ
်။အဲ့တိုင်းရင်းသားတွေဘက်ကအခုတချို့ကမျှော်မှန်းနေရတာဖက်ဒရယ်တက်မတော်ဖက်ဒရယ်အာမေတီထောင်မယ်ဆိုတဲ့ကိစ္စဒါကတော့တက်တက်တီထောင်မှုဆိုတာကတော့စီရစ်နစ်စီကန်းအရတော်တော်လေးအချိန်ယူကြံ့ကြံ့မဲ့ကိစ္စဖြစ်ပါတယ်။လောလောဆယ်မှာတော့သူတို့စုပေါင်းပြီးတော့တိုက်တဲ့ခိုက်တဲ့ပုံစံမျိုးဖြစ်ပါလိမ့်ဖြစ်လာပါလိမ့်မယ်။ဒါပေမဲ့88နောက်ပိုင်းမှာလည်းပဲဒါတပေါင်းစုဖွဲ့ပြီးတော့တိုက်ဖို့လုခက်ရတာရှိပါတယ်ဆိုတော့အဲ့သူတို့ကနိုင်ငံရေးအချင်းထောက်ခံမှုအပြင်သူတို့ရဲ့ PR စီရေး PR ကရောထိရောက်နိုင်ပါမလားဒါလည်းပဲစံသရာတော့ရှိကြတောက်မှထင်တယ်ရှာ
ကျွန်တော်တို့တရုတ်နေထားဒါကလည်းရုရှားနဲ့အင်တာဗျူးမှာဘုချုပ်မူဂျင်မင်းအောင်လိုင်းကိုနိုင်ကိုကနိုင်ငံကြီးတနိုင်ငံရှိနေတဲ့အတွက်အခက်အခဲတွေရှိတယ်ဆိုပြီးသူကဒီလိုပြောသွားတယ်ပေါ့နော်ဆိုတော့ဒီတရုတ်ရဲ့အနေထားကကျွန်တော်တို့ဘယ်လိုသဘောထားမလဲဆိုတဲ့ပုံမှာမူတည်တယ်ဝတ်တက်မလို့ပါမှုမပါမှုကစူးစိနိုင်မှုပုံမှာအများကြီးမူတည်ပါတယ်အခုကကျွန်တော်တို့ကချင်နဲ့ကရင်လက်နက်ကိုင်တပ်ဖွဲ့နှစ်ခုကိုအဓိကထားနေရတဲ့အတွက်ကြောင့်မို့လို့လောလောဆယ်မှာတော့အားအင်ဒီလောက်မကောင်းသေးဘူးလို့ပြောပါမှာပ
ါဒါပေမဲ့တရုတ်ကတော့ဝါရီကိုမြောက်ပြီးပြီးတော့တိုက်ကြခွာဆိုရဲပုံစံမျိုးတော့လုံမှာမဟုတ်ဘူးတကယ်တော့စီရီးဒါပို့ပြီးအကောင့်လာရင်တော့သူတို့ရဲ့စီးပွားရေးလုကွက်တွေလည်းပဲထိခိုက်သွန်းနိုင်တယ်ဆိုတာတရုတ်ကတွေ့ပြီးသားဖြစ်မှာပါဆိုတော့တရုတ်ရဲ့အဖြစ်နိုင်ဆုံးနည်းကတော့နှစ်ဖက်ပြည်လဲအောင်လုပ်မယ်ဆိုတာသူကနိုင်ငံတကာမှာလည်းအများအားတက်တပြီးတော့ပြောနေပါတယ်အဲ့ဒီညီလန်ကဖြစ်နိုင်ပါမလားနားဝင်ပါမလားနှစ်ဖက်လုံးကိုတရုတ်ကအဲ့လိုဖြစ်စေချင်တာဒီချိန်မှာ
တပ်လို့ကောင်းဆောင်ပေါ့နော်လက်ရှိကောင်းဆောင်တွေရဲ့အနားယူပြီးတော့နောက်ထပ်ခေါင်းဆောင်မှုအစ်စ်မပေါ်လာဘူးဆိုခဲ့လို့ရှိရင်နော်တွဲဆုံဆွေးနွေးရေးကဒုတိယအကောင်ဆုံးလမ်းကြောင်းလို့ကျွန်တော်ထင်တယ်တိုင်းပြည်အတွက်ဖြစ်မဖြစ်ဆိုတာကတော့လက်ရှိခေါင်းမာနေပုံအရဆိုရင်အလားအလာနဲ့တယ်လို့ပြောလို့ရတယ်ဒါကလည်းတက်ပြတော့လက်ရှိဘုံဘူးကြီးမင်းအောင်လိုင်းနဲ့တကွာလောက်လက်ရှိခေါင်းဆောင်နေကြတဲ့ခေါင်းဆောင်တွေကငါတို့မှာတခြားနည်းလမ်းမရှိဘူးဆိုတဲ့အခြေအနေကိုရောက်သွားမှပဲသူကဆွေးနွေးပိုင်းကိုရောက်မဲ့သဘောရှိပါတယ်အဲ့ဒီလိုရောက်သွားနိုင်လောက်အောင်လေနိုင်ငံတကာဆက်ပြီးဖိအားပေးနိုင်မလားဆိုတာနိုင်ငံတကာဘက်မှာအများကြီးမူတည်နေတယ်ပြည်တွင်းလှုပ်ရှားမှုတွေဘက်မှာလည်းအများကြီးမူတည်နေတယ်ဒါကြောင့်မို့ဒီ dynamic ရဲ့ဖြစ်ပေါ်တိုးတက်မှုတွေထိမ့်သိမ့်နိုင်မှုတွေကိုကျွန်တော်တို့ကဆက်ပြီးစောင့်ကြည့်မှပဲအနာဂတ်ဘယ်လိုသွားမလဲဆိုတာပြောနိုင်မယ်လို့ထင်တယ
်အခုလောလောဆယ်မှာတော့တိုင်းပြည်နစ်နာတယ်တိုင်းပြည်ဆိုရတဲ့ပြည်သူလူထုအများကြီးနစ်နာကြတာပေါ့ဆရာနေမကောင်းတဲ့လူတွေဆေးလူလူလလဆက်တင်ကြမပူနိုင်ဘူးဘုန်းနယ်လာကမရဘူးစာဝန်နေအကြက်တဲအမျိုးမျိုးဖြစ်လာတယ်ဆိုတော့ဒီအကြက်တဲတွေကိုစစ်တပ်ကလည်းပဲသူတို့ဟာတိုင်းပြည်ကိုမမှန်ကန်မဟုတ်ထွက်နိုင်ဘူးသူတို့ဘက်မှာလည်းပဲအကြက်တဲရှိတယ်ဆိုတော့နှစ်ဖက်လုံးကြုံရတဲ့အကြက်တဲကိုဘယ်ဘက်ကပူပြီးကြမ်းကြမ်းခံနိုင်မလို့ထင်တယ်လဲဆရာပြည်သူလူထုကပူကြမ်းကြမ်းခံပြီးရောဆက်လက်တိုက်ပွဲဝင်နိုင်မလားသူတို့မျိုးစစ်တပ်ကပဲကြမ်းကြမ်းခံပြီးတော့ကဲငါတို့လုပ်ချင်တာကိုအတင်းလုပ်မယ်ဆိုပြီးအင်အားသုံးပြီးတော့ကြမ်းကြမ်းခံပြီးဆက်လုပ်နိုင်သလားအဲ့ဒါကတော့နည်းနည်း
ဒီကတခုကဒီလိုလေဆရာလူလူလှူရှာမှုရဲ့သဘောတဘာဝတွေကတစုံတရာသူကလူလူလှူရှာမှုလုပ်တယ်ပြင်ပြန်ဆိုးရတယ်အခန့်အသတ်ရှိတယ်ဒါသူ့ရဲ့သဘောတဘာဝပါနော်တပွဲတည်းနဲ့ပြီးတာမဟုတ်ဆရာလဲဒါတမိုင်းကနေဆရာလဲတမိုင်းအများကြီးလေ့လာခဲ့တဲ့လူဆိုတော့ဘယ်နိုင်ငံရဲ့တမိုင်းမှာပဲဖြစ်ဖြစ်မျိုးဆက်ချီပြီးရုပ်ကလှူရှာတာပါဒီမိုကရေစီနဲ့လူခွင့်ရေးလှူရှာမှုဆိုတာတချီတမောင်းနဲ့ပြီးရထုံးစံမရှိပါဘူးအဲ့ဒီတောင်းကလည်းကြည့်လို့မရပါဘူးเนาะဒါကြောင့်မို့ရေရှည်အားဖြင့်တက်မလို့ကဆက်ပြီးတော့အခုခေါင်းဆောင်တွေကဆက်ပြီးအာဏာယူထားမယ်ဘာပဲဖြစ်ဖြစ်ကွာဆက်ပြီးသွားမယ်ဆိုလို့ရှိရင်ကျွန်တော်တို့ကရေရှည်တိုက်ပွဲသထဖြစ်တဲ့ပြတော့ရေရှည်မဟာဗျူဟာတိုက်ပွဲပုံစံကိုကြောင်းရမှာပါဥပမာတောင်အာဖရိကမှာလုပ်တဲ့ Mplan ဆိုတာမျိုးပေါ့เนาะကျွန်တော်တို့ဆက်ပြီးတော့ရုံးကန်လှုပ်ရှားကြရမှာပါပဲဒါပေမဲ့မတရားဖိနှိပ်တဲ့တကြောင်တစုံတရာရာကြီးရနာတာရဆိုင်ရတာမျိုးရာကြီးငြိမ်ရတာမျိုးဖြစ်ကောင်းဖြစ်နိုင်တယ်။ဒါပေမဲ့ဒါမပြီးနိုင်ဘူး။ဒီပြိုင်ထဲမှာပဲတိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့လှုပ်ရှားမှုတွေကလည်းတိုးများလာစရာအကြောင်းရှိတယ်။ဒါကြောင့်မို့ပြည်တွင်းစစ်ဖြစ်ပြီးဆီးရီးယားလို့ဖြစ်မလားဆိုတော့
ဂါဒီယန်သတင်းစာကြီးရဲ့ခန့်မှန်းချက်တွေလည်းရှိလာခဲ့တယ
်မပြည်တွင်းစစ်ဖြစ်လာမလားဆိုတော့လိုက်ရပြီးကြတာပြည်တွင်းစစ်က2,900လောက်ဖြစ်လာခဲ့တာပေါ့လေပို့ပြီးတော့မြို့ပေါ်ထိပြည်တွင်းစစ်ကပြန့်နှံ့လာမယ်ဆိုတဲ့သဘောပေါ့
ပေါ်ပေါ်ပြီးကြီးမားလာမယ်ပေါ့ဒါပေမဲ့ဒါကလည်းတရုတ်ရဲ့ရည်တည်ချက်ဒီသားပေါ်မှာမူတည်တယ်ဘာကြောင့်လဲဆိုတော့ဝါတက်မပါပဲနဲ့တိုင်းရင်းသားနဲ့တကယ်ဖွဲ့တယ်ရဲ့အင်အားကကောင်းမလားဆိုတာတညာရှိစရာကောင်းတယ်ဒါကြောင့်မို့ဒီလိုခင်းချင်းဖြစ်လာဖို့ဆိုတာကအကြောင်းချက်တွေများကြီးရဲ့လှူရှာမှုပေါ်မှာကြည့်ပြီးမှပြောလို့ရတယ်အခုချိန်ထိကပြင်ကျွန်တော်တို့ဘာမှပြောလို့မရသေးဘူးနိုင်ငံတကာဖိအားကလည်းကျွန်တော်တို့ CRPH နဲ့နော်လူလှုပ်ရှားမှုလုံနေကြတဲ့လူတွေကလိုချင်တဲ့အတိုင်းအတာထိမရသေးပေမဲ့အရင်နဲ့မတူတဲ့ဖိအားပေးပုံမျိုးကတော့တွေ့လာနေရတဲ့အထူးဖြင့်တရုတ်အာဆီယံပေါ့ဒါပေမဲ့အာဆီယံတို့ကပြောင်းသွားနိုင်ကြရတဲ့အများကြီးရှိပါတယ
်ခုကြောဇနာဆွေးနွေးတင်ဆက်တော်တဲ့မြန်မာအရေးသုံးသပ်ချက်ပါခင်ဗျာအခုတခါမှာတော့ဒေါက်တာတန်းစောရဲ့ပြည်သူ့ကျန်းမာရေးကဏ္ဍကိုနားဆင်ရမှာပါမြန်မာနိုင်ငံမှာစိတ်မချမ်းမြေ့စရာနေစဉ်ကြုံတွေ့နေရတာကြောင့်လက်ရှိကြုံတွေ့နေရတဲ့စိတ်ဖိစီးမှုတွေကိုရင်ဆိုင်နိုင်ဖို့စိတ်ကျန်းမာရေးပညာရှင်တွေကအွန်လိုင်းကနေအကူအညီပေးနေပါတယ်။လူထုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စော်ကတင်ပြပေးထားပါဗျာ
။စိတ်ထိခိုက်မှုနဲ့ဝမ်းနည်းချေခွဲမှုတွေကိုအကောင်းဆုံးစီမံခန့်ခွဲပြီးမိမိဥတည်တဲ့ရည်မှန်းချက်ပန်းတိုင်းကိုရောက်အောင်သွားနိုင်တာဟာစိတ်ကျန်းမာရေးမှာအလွန်ရေးကြည်တာပါ။ပြောင်းလဲချက်မဲ့နေပြီလို့ခံစားရတဲ့အခါတိုင်းမိမိတို့လွတ်ဆောင်ပြီးရရှိထားတဲ့အောင်မြင်မှုတွေကိုပြန်သုံးသပ်ရင်စိတ်ခွန်အားမြင့်တင်ပေးဖို့လိုတယ်လို့စိတ်ကျန်းမာရေးပညာရှင်တူဖြစ်သူ KBLA ဖြူကအခုလိုပြောပါတယ်
။ကျွန်မတို့ရဲ့အားလုံးကဒီအကျဉ်းသက်မှုတွေကတော့အများဆုံးလွတ်မြောက်ပေါ့နော်ဖြစ်နိုင်တော့ဒီအများဆုံးလွတ်မြောက်ခြင်းနဲ့ပေါ့နော်ကျွန်မတို့ဟိုပေါ့ပြည်ပါ UN တို့ပြည်ပါတို့တော့အကူအညီများအကူအညီမျိုးမြန်မြန်လာပြီးတော့အကြံဖတ်မှုတွေဖြည့်ရှင်းခြင်းမှန်ပေါ့နော်ဒါမှကျွန်မတို့အခုချိန်မှာတော့မျောလင့်ထားဒါအဲ့အခြေအနေတွေတော့မဖြစ်လာသေးဘူးအဲ့တော့ကြာမလို့တခါလေးမျောလင့်ချက်မဲ့တာတော့ခံစားချက်မဲ့တာတော့ဖြစ်ပေါ်လာရင်ကျွန်မတို့အရင်ကကျွန်မတို့အခုအထီစ조사ပြီးတော့ရရှိလာတဲ့ရလက်တွေကိုလည်းမမေ့ဖို့ပေါ့နော်အဲ့ဒါအခုကျွန်မတို့အခုဒီတရားဝင်အစိုးရကဘယ်သူမှမတတ်မှတ်သေးတာတို့စီကျမတို့အခုဒီဟိုဘယ်လိုပြော CRPH ဖွဲ့စည်းတာတို့ပါတော့အဲ့ဒါအဲ့ဒီကျမတို့ဒီຢာတွေကဒါကျမတို့ achievement တွေမှာကျမတို့ရရှိလာတဲ့ဘယ်လိုကျမတို့ရဲ့ဟိုဒီ action ကနေရရှိလာတဲ့ပေါ့နော်အောင်မြင်မှုတွေပါအဲ့တော့ကြောင့်ကျမတို့ဒီမှာဒီတော်လိုင်းမှာအတီးကပါကျမတို့အရှုံးမပေးဘူးအနမနာခံမှုဆိုရင်တော့သူတို့ဘာမှမလုပ်လို့မင်းသူတို့ဒီအာနာမဲ့ပါပဲအဲ့အဲ့ဒါကြောင့်မလို့ကျွန်မပြောချင်တာတော့နောက်ဆုံးက law of attraction ရဲ့ပေါ့နော်သဘောတရားကကျွန်မတို့အောင်မြင်မယ်လို့အကျွင်းမဲ့ယုံကြည်ရယ်ဆိုရင်တော့အောင်မြင်မှုဆိုတာရအောင်ရရှိမှာပါဟုတ
်စိတ်ပစ္စည်းမှုတွေနဲ့စိတ်ထိခိုက်ကြေကွဲမှုတွေကိုခံစားရတဲ့အခါခန္ဓာကိုယ်ကနေပြန်လည်တုံ့ပြန်တဲ့တုံ့ပြန်မှုတွေဟာတဦးနဲ့တဦးမတူညီပဲအနေငယ်ကွဲပြားခြားနားမှုရှိနိုင်တယ်လို့သိရပါတယ်အိမ်မပြောတာမျိုးဖြစ်နိုင်တယ်လို့အကြောင်းရင်းမရှိဘဲငိုကြေးတာမျိုးတွေလည်းဖြစ်နိုင်တယ်လို့ KBLA ဖြူကရှင်းပြပါဗျ။အ
ိမ်ပြောရင်ခက်ခဲခြင်းဒါမှမဟုတ်တစ်ခါလေကြာရင်ကိုအိမ်နေပေမဲ့လည်းညားမှာပေါ့နော်အများအားအလိုတစ်ဆက်အေးထားအေးကဘယ်လိုပြောမလဲ disturb ပေါ့နော်ဟိုဟာပြက်ကွက်ပြက်ပြက်တာပေါ့နော်ဟိုနှစ်ဟို6နာရီဓာတ်အရမ်းမယ်ဆိုတော့2နာရီကြာရင်တစ်ခါကိုပြန်ထတာအဲ့လိုမျိုးတွေတေချာညားစက်တိုင်းအိမ်နိုင်ခြင်းပေါ့နော်အဲ့လိုမျိုးတွေဖြစ်တာရဲ့ဒါမှမဟုတ်တစ်ခါလေကြာကိုအနာဂတ်အတွက်ပေါ့နော်စိတ်ပူတော့ကရောက်တာတွေနောက်ပြီးအာယုံဆူဆိုင်ဖို့ခက်ခဲတာတွေတစ်ခါလေကြာရင်ကိုသတင်းဖတ်ပေးပြန်လဲဟိုသတင်းစာပဲတစ်ဝက်ကလည်းကိုနောက်အသွေးတစ်ခုဝင်လာပြီးဒီဟာရုံနဲ့ပို့ပြီးတော့အာယုံဆူဆိုင်မှုတွေကိုလောက်ရမယ့်အလုပ်တွေဖြစ်ဖြစ်အဲ့ဒါတွေခက်ခဲပါအဲ့အမျိုးခက်ခဲခြင်းဒါမှမဟုတ်ဝမ်းနည်းခြင်းစိတ်ဓာတ်ကျခြင်းအဲ့စိတ်ခံစားမှုတချို့တွေကြတော့လဲစိတ်ခံစားမှုတွေထုံထိုင်ခြင်းပေါ့နော် emotional numbing လို့ခေါ်ပါတယ်နောက်ပြီးဆုံးဖြတ်ချက်များချရန်ခက်ခဲခြင်းခေါင်းတချို့ကြတော့လဲဟိုဘယ်လိုပြောမလဲ physical symptom ပေါ့နော်ဒီဟိုစိတ် stress တွေကဒီဟိုခန္ဓာကိုယ်ပေါ်မှာအဲ့လိုစိတ်ခံစားဟိုစိတ်ခံစားချက်အနေနဲ့မဟုတ်ဘဲနဲ့ခေါင်းကိုက်ချင်းသူဝမ်းယောဂပြဿနာတွေဖြစ်ချင်းဒါမှမဟုတ်မကောင်းချင်းအဲ့လိုမျိုးတွေနဲ့လည်းဖြစ်ပေါ်နိုင်ပါတယ်ဒါတချို့ကြာလဲအကူညီမဲ့ဒါမှမဟုတ်အခြေအနေကိုပြောင်းလဲရန်အစွမ်းရည်မဲ့ဒီလူရခံစားချက်တွေအဲ့လိုမျိုးတွေလည်းဖြစ်နိုင်ပါတယ်ဟိုဟာနောက်နောက်တစ်ချက်ကတော့အကျောင်းပြချက်မရှိဘဲတစ်ခါလေးငိုကြွေးခြင်းကိုဘာဖြစ်လို့မှန်းတော့မသိဘူးဒါပေမဲ့မျက်ရည်ပေါက်ပေါက်ကြပြီးငိုကြွေးတာတွေ ကျွန်တော်အစာစားခြင်းစိတ်ကြော်နေခြင်းဒါမှမဟုတ်အရင်အထက်အလွန်ကိုအရင်အထက်စားနေတဲ့ပတ္တံမဟုတ်ပုံစံမဟုတ်ဘဲနဲ့အလွန်ကျွံစားခြင်းအဲ့လိုမျိုးတွေလည်းဖြစ်နိုင်ပါတယ်ပေါ့နော်စားသည့်လက္ခဏာများခံစားရရင်ဒါကျွန်တော်စိတ်ဖိစီးမှုတည်တာစိတ်တချို့တန်ရာရမှုပုံစံမျိုးနဲ့ကိုလည်းဒါဘယ်လိုပြောမလဲ indicate ပေါ့နော်ဟိုပြောဖြစ်ပါတယ
်မြန်မာနိုင်ငံမှာလက်ရှိကြုံတွေ့နေရတဲ့အခြေအနေတွေအရပြည်သူလူထုဟာထိတ်လန့်ကြောက်ရွံ့ခြင်းဒေါသထွက်ခြင်းစတဲ့စိတ်ခံစားမှုတွေကိုပြင်းပြင်းထန်ထန်ခံစားနေကြရတာပါစိတ်ကံစားမှုတွေအလွန်မင်းပြင်းထန်လွှမ်းမိုးမှုကိုမိလျော်ရှောင်လွဲနိုင်မှုမလွယ်ကူတဲ့အနေအထားတစ်ခုကိုရောက်ရှိနေတာဖြစ်ပါတယ်။ဒီချိန်မှာမိမိတို့ခံစားနေရတဲ့စိတ်ကံစားမှုတွေကိုအထိုက်လျောက်ယုံနေတတ်တာစေဖို့အတွက်စိတ်ကျမ်းမာရေးပညာရှင်တွေအများကြီးပါဝင်ကူညီပေးနေတဲ့ငူဝပန်းလိုမျိုးပရာဟိတအဖွဲ့တွေကိုအွန်လိုင်းကနေတဆင့်ဆက်သွယ်ပြီးနှစ်သိမ့်ဆွေးနွေးပညာပေးမှုအခမဲ့ခံယူလို့ရတယ်လို့သိရပါတယ်။စိတ်ကျမ်းမာရေးပညာရှင်တွေအများကြီးပါဝင်ကူညီပေးနေတဲ့ငူဝပန်းလိုမျိုးပရာဟိတအဖွဲ့တွေကိုအွန်လိုင်းကတဆင့်ဆက်သွယ်ဆွေးနွေးရင်းလက်ရှိကြုံတွေ့နေရတဲ့စိတ်ထိခိုက်မှုနဲ့ဝန်ထဲကျွေးကွဲမှုတွေကိုယောနေအောင်ဆောင်ရွက်လို့ရတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပ
ါဒေါက်တာတန်းစောကတင်ဆက်ပေးသွားတာပါအခုတော့ကိုရနိုင်ရဲ့အားကစားအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ
်ဒီကအောက်ကနေမှာတော့ England Premier League ဘောလုံးပွဲနဲ့ Indian Open Tennis တိုင်ပွဲနဲ့ဆိုင်တဲ့သတင်းကိုပြောပြသွားမှာဖြစ်ပါတယ်England Premier League ဘောလုံးပွဲတွေကတော့ပြီးဖို့10ပွဲပဲလိုပါတော့တယ်ဒီတစ်ပတ်မှာပွဲစဉ်30မြောက်ကိုကစားခဲ့ကြပြီးတော့ Man City အသင်းကဒီတစ်ပတ်မှာလည်းထပ်ပြီးအနိုင်ရတာကြောင့် Champion ဖြစ်ဖို့နီးစပ်လာနေပါတယ် Man City ဟာဒီတစ်ပတ်မှာ Leicester ကွင်းမှာသွားကစားတာမှာ Man City က Mendy နဲ့ Jesus တို့တွင်းတဲ့ဂိုးတွေနဲ့ငကိုးကိုမရှိနဲ့နိုင်သွားခဲ့ပါတယ်ကျန်တဲ့ပွဲစဉ်တွေမှာတော့ဒီတစ်ပတ်မှာ Manchester United က Brighton ကိုနောက်ကနေလိုက်ကစားပြီးတော့ငကိုးတစ်ခုနဲ့နိုင်ပြီး Liverpool ကလည်း Arsenal ကိုအဝေးကွင်းမှာ3ဂိုးကိုမရှိနဲ့နိုင်ပါတယ် Chelsea ကတော့အခုတစ်ပတ်မှာ West Brom ကိုအင်ကွင်းမှာ5ဂိုး2ဂိုးနဲ့ရှုံးပြီးတော့ Newcastle နဲ့ Tottenham ကတော့2ဂိုးစီတည်ကျသွားခဲ့ပါတယ် Man City ဟာဒီတစ်ပတ်နိုင်လိုက်တဲ့အတွက်ဒုတိယနေရာက Manchester United ထက်တစ်ပွဲပိုကစားပြီး30ပွဲမှာ84မှတ်နဲ့14မှတ်ဖြတ်ထားပါတယ်မန်စီးတီးကနောက်ထပ်9ပွဲကစားဖို့ကြံနေသေးပြီးတော့ဒီတဲက4ပွဲနိုင်ရင်တော့ချန်ပီယံဖြစ်မှာဖြစ်ပါတယ်ခင်ဗျာ မန်စီးတီးတိုက်စစ်မှုအဂွေရိုဟာဒီနေ့ဘောလုံးရာသီအပြီးမှာအသင်းကနေထွက်မှာဖြစ်တဲ့အတွက်ဒါမဲ့ဘောလုံးရာသီမှာတော့ထိတ်တန့်တိုက်စစ်မှုတစ်ယောက်ကိုခေါ်လိုက်မယ်ဆိုပြီးတော့ခမန်းနေကြပြီးဒေါ်မန်တိုက်စစ်မှုဟာလန်ကိုခေါ်နိုင်တယ်ဆိုတဲ့ထင်ကြီးပြီးတော့ဆိုမှုရင်းလဲထွက်လာနေပါတယ်ဒါမှလည်းသူ့ကိုခေါ်ဖို့အတွက်ပေါင်တန်း100လောက်အနည်းဆုံးသုံးရမယ့်အနေအထားဖြစ်နေပါတယ်မက်ဒီဒီသဲဟာအခုချိန်ထိကစားသမားတူကိုတန်း100လောက်အထိပေးပြီးတော့ခေါ်တာမရှိသေးပေမဲ့အဲ့လိုမခေါ်တာမလိုအပ်လို့ဖြစ်ပြီးတော့အနာဂတ်မှာတော့သုံးကျင်လဲသုံးလာနိုင်တယ်ဆိုပြီးတော့မက်စီဒီနီးပြဂေါ်ဒီယိုလာကပြောလိုက်ပါတယ
် So far the club had decided not to spend
အခုအချိန်ထိတော့အသင်းကအားကစားသမားတယောက်တည်းကိုတန်းတရာလောက်ဒါမှမဟုတ်တန်းတရာကျော်သုံးပြီးတော့မခေါ်ဆုံးဖြတ်ခဲ့ပါလေအနာဂတ်မှာတော့အသင်းအတွက်လာမယ့်9နှစ်ဒါမှမဟုတ်10နှစ်စွာဒုတိယအောင်လုပ်ဖို့လိုအပ်တယ်ဆိုရင်တော့ဖြစ်လာနိုင်ပါလေဒါပေမဲ့အခုအချိန်ထိတော့အသင်းကရောအမှုဆောင်ရာရှိချုပ်နဲ့အားကစားဒါရိုက်တာတို့ကဒီလောက်မသုံးဖို့ဆုံးဖြတ်ထားပြီးအဲ့ဒါကြောင့်ကျွန်တော်တို့လည်းမလုပ်ပါဘူးဒါပေမဲ့အနာဂတ်မှာတော့ဖြစ်လာနိုင်ပါလေအတိအကျတော့ကျွန်တော်လည်းမပြောနိုင်ပါဘူ
း Haaland of course is an exceptional strikerBut you will understand that is not appropriate.
ဟာ၊သူမတူအောင်တူးကျင်နေအားကစားသမားဖြစ်ပါလေ။ဒါပေမဲ့သူကတခြားသင်းရဲ့ကစားသမားဖြစ်နေတော့အခုချိန်မှာကျွန်တော်အနေနဲ့ပြောဖို့မသင့်တော်ပါဘူး။သူ့လိုမျိုးဂိုးသွင်းကောင်းတဲ့ကစားသမားမျိုးရှာတွေ့ဖို့ကမလွယ်ပါဘူး။အမှန်တမ်းပြောရရင်အရင်ကလည်းမလွယ်ပါဘူး။သူကခုမှသက်20ပဲရှိပေမဲ့သူသွင်းခဲ့တဲ့ဂိုးတွေကတက်တည်ပါပဲ။သူကဘယ်ခြေရောညာခြေရောအပြင်ပုံစံမျိုးစုံနဲ့ဂိုးသွင်းနိုင်တဲ့တကယ်တိုက်စစ်မှုကောင်းမှညမမြင်တယောက်တော်မှာသူဘလောက်ဒီကောင်းတဲ့တိုက်စစ်မှုဆိုတာသိနိုင်ပါလေ။
ဘာလို့နာတိုက်စစ်မှုမက်ဆီဟာလဲအခုနဲ့အခုမှာအသင်းကနေထွက်တော့မယ်လို့ပြောထားတာကြောင့်မန်စီးတီးကိုရောက်လာနိုင်တယ်ဆိုပြီးတော့ခမန်းတာတွေလည်းရှိနေပါတယ်ခင်ဗျာတင်းစ်ဂျိုင်ပွဲဤဘက်မှာတော့ပြီးခဲ့တဲ့သတင်းဘက်ကကျင်းပခဲ့တဲ့ Miami Open Tennis ဂျိုင်ပွဲမှာအမျိုးသမီးဘက်မှာတော့ကမ္ဘာအဆင့်တဲ့ Ashley Birdie ကဘူဆွဲပြီးတော့အမျိုးသားဘက်မှာတော့ချန်ပီယံသစ်တစ်ယောက်ထွက်လာပါဗျ။အမျိုးသမီး Final မှာတော့ကမ္ဘာအဆင့်တဲ့ Ashley Birdie နဲ့ Bianca Andreescu တို့ကစားကြတာမှာ
Andres Kuha, Dianjong, Samagazana, I know that the Birdiga, Chowton, Little Yan and Nambido, Champion Pizza Bare, the Ningun Niga, Muda, Fine, Mara Polanga, Huber Hakuska, Italy got the Sakuni, you are Janik, Senago, Conchow, Chowlin, and Nabuja, Nambido, Usuado Bare, Daha Polan, Nangan, Dari, Demaro, ADB, Dennis, Tatum, Diver Kugu, Batamazum, Busuale, Pibare, yeah. In the open tennis game, where go, she sang on, she sang yan, and they look in the Alza, Woody got Jolibare, in the Bawan, Yobaning and the Chuma, Paris Kusamuri, Pian Minta Lani Rajan, in the open Gunamale, she sang out where she lan and also be of Jolidaba. The child's up, then where he began some a chain at two type, beat up, then where Jimba Majago, shoot in the last two ago. In the tennis, a project that swinging in the loop, in the Alza, when he got Jolibare. မနေ့တုန်းကလည်းဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ပြိုင်ပွဲကိုလေးလကျော်လောက်ရွှေ့ဆိုင်းခဲ့ရတာပါ။ပြင်းထန်နိုင်ငံမှာကိုဗစ်တတိယလိုင်းဖြစ်လာနေပြီးဗိုင်းရပ်စ်ကူးစက်မှုတွေပြန်မြင့်တက်လာတာကြောင့်ပြင်းထန်နိုင်ငံတော်ဝန်စနေနေ့ကစပြီးတော့လူတွေကိုအပြင်မထွက်ဖို့အမိန့်ထုတ်ပြန်ထားပါတယ်။ပြင်းထန်သမားအမန်နျူအယ်မက်ခရွန်ကတော့မေလ၄လောက်မှာအပြင်မထွက်ဖို့အမိန့်ထုတ်ထားတာကိုပြန
ဒီကျင်းပဖို့စီစဉ်ထားတာပါ။တမတ်ထားတဲ့အတိုင်းကျင်းပပြီမယ်မကျင်းပပြီဘူးဆိုတာကတော့ဗိုင်းရပ်စ်ကူးစက်မှုတွေကိုဘယ်လောက်ထိန်းချုပ်နိုင်မယ်ဆိုတဲ့အပေါ်မှာမူတည်နေပါတယ်ခင်ဗျာ။ကိုရနိုင်ငံတင်ဆက်ခဲ့တဲ့အားကစားကဏ္ဍကိုနားဆင်ကြရတာပါ။ခုတော့နိုင်ငံတကာသတင်းကျဉ်းချုပ်ကိုနားလည်အောင်ပြောပြပေးပါဦးခင်ဗျာ။
ပြည်ပမြန်မာတန်ယုံမှာရုံတွင်းအာဏာသိမ်းတဲ့သဘောဖြစ်ပေါ်နေပါတယ်။ပုတ်ထုံးနေနောက်ပိုင်းကမြန်မာတပ်မကြီးခဏအပြင်သွားနေတဲ့အချိန်မှာတန်ဝန်တန်းတချို့ကအထဲကနေတကားပိတ်ထားပြီးတော့အဝင်ခံမှုညှင်းဆန်ခဲ့တာလို့လဲတန်ယုံအပြင်ကအခြေအနေကိုလူမှုကွန်ရက်မှာတရရထုတ်လွှင့်နေသူတွေကပြောပါတယ်။ တန်ယုံပြပကိုရောက်လာတဲ့မြန်မာနိုင်ငံသားတချို့ကတော့လူစုခွဲဖို့ရဲတပ်ဖွဲ့ကသတိပေးခဲ့တာကြောင့်လူစုလူဝေးကြီးကြီးမားမားတော့မရှိခဲ့ပါဘူး။တန်ယုံအပြင်မှာပြန်ဝင်ခွင့်ရဖို့စောင့်ဆိုင်းနေကြတဲ့တပ်အမကြီး ဦးကျော်စွာမင်းကိုVOAကဆက်သွယ်မေးမြန်းဖို့ကြိုးပမ်းရမှာတော့လက်တလောမှတ်ချက်မပေးလို့တဲ့ကြောင့်တုံ့ပြန်ခဲ့ပါတယ်။တပ်အမကြီးဦးကျော်စွာမင်းဟာပြီးခဲ့တဲ့မတ်လ10ရက်နေ့တုန်းကဗြိတိန်နိုင်ငံချားယဝန်ကြီးဒေါမနစ်ရက်ပ်နဲ့တွေ့ဆုံခဲ့ပြီးတဲ့နောက် မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးခံရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တို့အောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ကိုပြန်လုပေးဖို့လဲကြေညာချက်ထုတ်ပြန်တိုက်တွန်းခဲ့ပူပါတယ်။ဖေဖော်ဝါရီလ10ရက်နေ့ကမြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်ပိုင်းအာဏာဖီဆန်ရေးလှုပ်ရှားမှုတွေမှာကုလသမဂ္ဂဆိုင်ရာမြန်မာတပ်အမကြီးအပါအဝင်နိုင်ငံတကာ Sakaina di Daji Kalemuga, the Bay Kanako, Sitana Yetapaka, pick up Pukimujang, they sold those pankaya to Rilashirello, the Bay Gongs on Tioka Piovare. Mane Iperla Kunyani Mabe, Bogomuga, Sana Piavago, Sitana Yetapaka, pick up Pukuelo, no terminate, they sold me dot, Dayaya to Rilashirello, Mian to do Bogomukanga, Vio Ego Piovare. Sakaina dance head, the Bay Malay, Sitaya Lesajang, Pidu, the Ute Song Keraba, to wear me the Bay Sijang Ule, jump at Pukue, Kayade to a
ဒီစံသိတူတအူးရှိပြီးတော့အဖမ်းခံရသူကတော့ကိုဦးထက်မင်းရှိတယ်လို့ဒေတာခံတွေကပြောပါရယ်နောက်ဆုံးရတဲ့သတင်းကျဉ်းချုပ်ကိုနားလောင်ကပြောပြပေးကြတာပါဒီကနေ့မနက်အစီအစဉ်ထုတ်လို့ရမှာတော့နားလောင်ဖြစ်ပြီးတော့အတိုင်းမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Charleston Mock ဖြစ်ပါတယ်ဒီကနေ့မနက်အစီအစဉ်တွေကိုမနက် 6နိုင်ငံကနေ9နိုင်အထိ၎င်းနှင့်ဒီစီကရင်တိုက်ရိုက်ထုတ်လွှင့်ပေးကြတာဖြစ်ပါတယ်။VOA အသံကထုတ်လွှင့်တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုလို့ရှိရင်ဟာမလို့ရှိရင်မိမိတို့ဒေတာတွေမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်အကြောင်းအရာတွေကိုသတင်းပေးပို့လို့ရှိရင်ကျွန်တော်တို့ VOA အီးမေးလ်လိပ်စာကတော့ba@voanews.com ဖြစ်ပါတယ်။သွားရှင်များမြန်မာပြည်သူများအားလုံးဘေးနဲ့ကင်းဝေးကြပါစေ။VOA ကိုအားပေးနားဆင်အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်အောင်မြတ်သူပါခင်ဗျာ။
This program has come to you from